Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင်။ VOA American အတန်ရဲ့2018ခုနှစ်ဒီဇင်ဘာလ29ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေထိုင်ထိုင်ထုတ်လွှင့်ပေးနေပါပြီရှင်။ဒီနေ့ညပိုင်းစီစဉ်တွေကိုကျမများတစ်စင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်။
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အီရတ်မှာတာဝန်ချနေတဲ့အမေရိကန်စစ်သည်တွေကိုကြိုတင်ချင်ညာမထားပဲရုတ်တရက်တွားရောက်တွေ့ဆုံပြီးတဲ့နောက်သမ္မတဒေါ်နယ်ထရန့်ဒီနေ့ပဲအင်ပီရိုကိုပြန်လည်ရောက်ရှိလာပါပြီ။အခိုက်ပြင်းတဲ့ပါဝင်စစ်စင်ရေးနယ်မြေတွေအားလုံးမှာမြန်မာစစ်တပ်ကစီးရီလှုပ်ရှားမှုတွေရပ်ဆိုင်ပေးမယ်ဆိုရင်တိုက်ခိုက်မှုတွေရပ်ဆိုင်မယ့်အကြောင်းမြောက်ပိုင်းမဟာမဲအဖွဲ့ဝင်၄ဘွဲ့ကကြေညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလာမယ့်တနင်္ဂနွေနေ့ဒီဇင်ဘာလ30ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲကာလအတွင်းကောက်ဆစ်စစ်သားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီဇင်ဘာလ26ရက်ကနေဇန်နဝါရီလ2ရက်နေ့အထိအဝင်ထွက်ပိတ်ထားမှာဖြစ်တယ်လို့သိရပါတယ်
။ဒီဇင်ဘာလ30ရက်နေ့အစောတည်းကောက်ပွဲကြီးတာတော့ကျွန်တော်တို့ဒုက္ခသည်ရိုဟင်ဂျာဒုက္ခသည်စကန်ဘောင်းနဲ့စကန်နိုင်ကိုတို့ကလုံချိုးလို့ရပါတယ်သူတို့က
တူပလောင်ဒုက္ခတဲ့စကန်နေရင်းချာဒုက္ခတဲ့ဥမမောင်ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီသတင်းလွှာနဲ့အတူရန်ကုန်တိုင်းလှိုင်သာမြို့နယ်ညောင်ရွာကြီးရွာမှာအင်ဂျီတရာကျော်ကိုရဲတပ်ဖွဲ့နဲ့အရဲဝတ်တွေကအင်အားသုံးဖြည့်ဆီးဖို့ဂျူပန်နေအတွက်ဒေသခံတွေနဲ့ရုံရင်းဆန်ခတ်ဖြစ်ပွားခဲ့တဲ့အကြောင်းနဲ့2018အတွင်းအမေရိကန်နိုင်ငံရဲ့အခြေအနေတုံ့ဆက်ချက်စတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီလိုသတင်းဆောင်မတွေမတိုင်ခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြင်မှုတို့ကပြောပြပေးပါအောင်ရှင
်။ UN နိုင်ငံမှာတာဝန်ချနေတဲ့ American စစ်သည်တွေကိုကြိုတင်ကြေညာမထားပဲရုတ်တရက်တွားရောက်တွေ့ဆုံခဲ့ပြီးတဲ့နောက်သမ္မတဒေါ်နယ်ထရန့်ဒီနေ့ပဲအင်ပီရိုကိုပြန်လည်ရောက်ရှိလာပါတယ်။ယူရိုနဲ့ဂျာမနီနိုင်ငံတွေကတပ်ဖွဲ့ကိုတွားရောက်တွေ့ဆုံပြီးပြန်လည်ရောက်ရှိလာပြီဖြစ်တဲ့အကြောင်းရောက်ချင်းနိုင်ပိုင်းတွင် Twitter လူမှုခွင့်ရကနေပြောဆိုလိုက်တဲ့သမ္မတထရန့်ကတော့အောင်ပွဲခံနိုင်အောင်ဘယ်လိုလုပ်ရမလဲဆိုတာကိုသိကြတဲ့တိုင်းပြည်ကိုကူစားပြုနိုင်တဲ့ထူးချွန်သူတွေဖြစ်နေလဲအမေရိကန်စစ်သည်တွေကိုချီးကျူးစွာပြောကြားခဲ့တာပါခီးစဉ်တွင်စီးရဲနိုင်ငံကနေတပ်တွေပြန်လည်ရုတ်သိမ်းမဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လဲသမ္မတထရန့်ကကာကွယ်ပြောဆိုခဲ့ပါတယ်သမ္မတနဲ့သမ္မတကတော့စစ်သည်တွေကိုတွေ့ဆုံနှုတ်ဆက်ခဲ့ကြတယ်အမတ်တရဓာတ်ပုံရိုက်လက်မှတ်ထိုးပေးခဲ့ကြပြီး၃နာရီကြာမှာအီရက်ကနေပြန်လည်ထွက်ခွာလာတာဖြစ်ပါတယ်ခီးရိုဖြစ်တဲ့အတွက်အီရက်ဆိုးရတာဝန်ရှိသူတွေနဲ့မတွေ့ဆုံခဲ့ပေမဲ့အီရက်ဝန်ကြီးချုပ်အတဲအက်တာမာကာဒီနဲ့တယ်လီဖုန်းကနေလည်းစကားပြောဆိုခဲ့တာပါသမ္မတရဲ့ထူးလေရင် Air Force 1နဲ့ Washington ကိုအပြန်ခီးတစ်ထောက်ဖြင့်ဂျာမနီနိုင်ငံက Rheinland Litexcan ကိုလည်းသမ္မတနဲ့သမ္မတကတော်တို့ခေတ္တဝင်ရောက်ခဲ့ကြပြီးသမ္မတကအမေရိကန်လက်ထက်အကြီးအကဲနဲ့တွေ့ဆုံခဲ့တယ်လို့သမ္မတကတော်ကလည်းအမေရိကန်စစ်သည်တွေနဲ့တူတွဲဓာတ်ပုံရိုက်ခံခဲ့ပါတယ်
အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတချို့ယာယီရုပ်ဆိုင်ထားတာဒီကနေ့6ရက်ရှိနေပြီးတော့ယာယီအသုံးစရိတ်ကိစ္စအင်ဖြူတော်နဲ့ဒီမိုကရက်လွှတ်တော်အမတ်တွေကြားပြည်လဲမှုရမယ့်အလားအလာမရှိသေးပါဘူးနိုင်ငံတောင်ပိုင်းလုံခြုံရေးအတွက်နယ်စပ်လုံခြုံရေးနဲ့တတိုင်းတစ်ခုအလွန်မင်းလိုအပ်နေတာဒီမိုကရက်တွေသဘောပေါက်ကြပြီလားလို့သမ္မတထရမ့်ကဒီကနေ့မနေ့က Twitter ပေါ်မှာရေးသားခဲ့ပါတယ်အစိုးရလုပ်ငန်းတွေရပ်ဆိုင်းနေလို့ဝန်ထမ်းအများစုလစာမရတာဒီမိုကရက်တွေကြောင့်လို့လဲသမ္မတထရမ့်ကဆိုပါတယ်အမေရိကန်နဲ့မက္ကဆီကိုနယ်စပ်တခြားတတိုင်းကာယံဖို့အတွက်သမ္မတကဒီတောင်းဆိုနေတဲ့ဒေါ်လာ5ဘီလီယံကျော်ကိုအထက်လွှတ်တော်ကအတည်မပြုတာကြောင့်အစိုးရရန်ရလည်ပတ်မှုတချို့စနေနေ့တွေကယာယီရဆိုင်ထားရပါတယ်။အခုလိုဒီအစိုးရလုပ်ငန်းတချို့ရနားထားရတာမျိုးကိုသမ္မတထရမ့်ကလူလာနေတာဖြစ်ပြီးတော့လက်ရှိအခြေအနေကိုဘလို့ပြေလည်အောင်ဖြေရှင်းရမယ်ဆိုတာကိုလည်းသူတိတ်သိဖို့မရဘူးလို့ဒီမိုကရက်အမတ်တွေကဝေဖန်ပြောနေကြပါတယ်။ယာယီအသုံးစရိတ်ကိစ္စနဲ့ပတ်သက်လို့ Republican အမတ်အများစုလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာဒီကနေ့ကြာသရေနေ့ဆွေးနွေးကြဖို့ရှိနေပါတယ်။အောက်လွှတ်တော်မှာလည်းဒီကနေ့ဆွေးနွေးကြဖို့ရှိပေမဲ့မဲခွဲမယ်လို့မျှော်လင့်မထားကြနဲ့လို့ Republican ခေါင်းဆောင်တွေကလွှတ်တော်အမတ်တွေကိုပြောကြားထားပါတယ်။အစိုးရလုပ်ငန်းတချို့ရပ်ဆိုင်နေတဲ့အခြေအနေအပြောင်းလဲဖြစ်မဲ့အလားအလာသိမ့်မရှိဘူးလို့နိုင်ငံရေးအကဲခတ်တွေကတုံ့တက်နေကြပါတယ်။
အမေရိကန်ကွန်ဂရက်ကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ရဇန်နဝါရီလဒုတိယပတ်ထဲတရုတ်နိုင်ငံကိုတွားရောက်ဖို့ရှိတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဒီဇင်ဘာလ1ရက်နေ့ကအာဂျင်တီးနားမှာတွေ့ဆုံခဲ့ပြီးနှစ်နိုင်ငံကြားကွန်ဂရက်တွင်းမှမှုတွေရှင်းချဖို့သဘောတူညီမှုရခဲ့ပြီးနောက်ပိုင်းပထမဆုံးကျင်းနှစ်နိုင်ငံတာဝန်ရှိသူတွေနဲ့ချင်းဆိုင်တွေ့ဆုံမှလည်းဖြစ်ပါတယ်။အမေရိကန်ကိုယ်စားလှယ်ဖွဲ့ကတော့ကွန်ဂရက်ဒုတိယအထူးကိုယ်စားလှယ်ဂျက်ဖရီဂရက်ရှ်ကဦးဆောင်မှာဖြစ်ပြီးဘဏ္ဍာရေးဌာနနိုင်ငံတကာရေးရလက်ထောက်ဝန်ကြီးဒေးဗစ်မက်ဖတ်စ်လည်းပါဝင်မယ့်အကြောင်းဘလွန်ဘတ်သတင်းစာကရေးသားဖော်ပြခဲ့တာပါ။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနဲ့နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားဒေါ်လာဘီလီယံနဲ့ချီတန်ဖိုးရှိတဲ့ကုန်သွယ်ဝင်တိုးမြင့်မှုတွေကိုလက်နက်ချပြီးအပြန်အလှန်ချမှတ်ခဲ့ကြတာပါ ဒါမှမဟုတ်ဒီလာဇာမိုင်းတို့ကအချင်းချင်းနိုင်ငံမှာနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံချင်မှာတော့အပြန်အလှန်တွင်းကုန်ကိုတုံ့ပြန်နေတာတွေကိုရပ်ပေါင်း90ကျားရပ်ဆိုင်ငံထားဖို့သဘောတူခဲ့ကြတာပါဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်တွင်းကုန်လေးပေါ်ဆယ်ရာတန်တို့အကုန်ကောက်ခံရကနေ25ရာခိုင်နှုန်းထိဇန်နဝါရီလ1ရက်နေ့ကစလို့တုံ့ပြန်ကောက်ခံမှုချင်းချောက်ထားတာကိုဆိုင်ငံမှုလည်းသမ္မတထရန့်ကသဘောတူခဲ့တာဖြစ်ပါရဲ့
အမေရိကန်ပြည်ထောင်စုမှာအခု2018နိုဝင်ဘာလကစတဲ့အားလက်ရဲ့ရာသီကာလမှာလက်လီအယောက်900ခိုင်နှုန်းကျော်တက်ပြီးတော့ဒေါ်လာ150ဘီလီယံကျော်ဖို့ရောင်းခဲ့ရတယ်လို့ Mastercard ဗန်နာရေးလုပ်ငန်းကြီးကဗုဒ္ဓဟူးနေ့ကကိန်းဂဏန်ထုတ်ပြန်ခဲ့ပါတယ်။နိုဝင်ဘာ1ရက်ကစပြီးဒီဇင်ဘာ24ရက်နေ့အထိလက်လီရောင်းချမှုအတွက်ငွေစက်ကူနဲ့ချက်လက်မှတ်အပါအဝင်ငွေချေပုံစံအားလုံးကိုစည်းရင်းပြုစုပြီးတော့ Mastercard Spending Plus အစီရင်ခံစာထုတ်ခဲ့တာပါ။online shopping ကလည်း19ရာခိုင်နှုန်းကျော်တက်ခဲ့တာကြောင့်အခု2018အားလက်ရာသီဟာပြီးခဲ့တဲ့6နှစ်အတွင်းမှာလက်လီအယောင်အတက်ဆုံးရာသီဖြစ်ခဲ့ပါတယ်။အယောင်အရဆုံးကအဝတ်အထည်နဲ့အိမ်ဆောင်ပစ္စည်းတွေဖြစ်ပါတယ်။ electronic ပစ္စည်းတွေကတော့အယောင်ကျခဲ့ပါတယ်။ online ဈေးဝယ်ကြီးဖြစ်တဲ့ Amazon ရဲ့တကမ္ဘာလုံးအယောင်ကလည်းအခု2018မှာစံချိန်တင်အောင်တက်ခဲ့တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ Amazon ကဒီ American ပြည်ထောင်စုတစ်ခုထဲမှာတွေသူရဲ့ prime customer တွေအတွက်ကုန်ပစ္စည်းအရေအတွက်တန်းတစ်ထောင်ကိုအခမဲ့ပို့ဆောင်ပေးခဲ့တယ်လို့ပြောပါရယ်အခုနှစ်အားလက်ရာသီအယောက်3.3ရာခိုင်နှုန်းကနေ 4.8 ရာခိုင်နှုန်းကျတက်ပြီးတော့တန်ဖိုးဒေါ်လာ 920.89 ဘီလီယံအထိဖြစ်မယ်လို့ American လက်လီလုပ်ငန်းအသင်းကခန့်မှန်းထားပါရယ်
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505ညာလိုင်းဒိုမီတာ25 kHz 1180ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကျသာပင်နဲ့ညဘက်တရင်တွေကိုဆက်လက်ကြီးညာနေပါရဲ့ CAP ပကတိဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ပါဝင်ကျန်းနယ်မြေတွေမှာပါမြန်မာစစ်တပ်ကစီးရဲလို့ရှာမှုတွေရက်ဆိုင်ပေးမယ်ဆိုရင်တက်ခိုက်မှုတွေကိုရက်ဆိုင်မှာဖြစ်ကြောင်းတန်းသက်လက်နက်ကင်ဖွဲ့လေးဘက်ကဒီနေ့ပဲကြီးညာလိုက်ပါရဲ့ပြပကတိဖြစ်ပေါ်နေတဲ့နယ်မြေတချို့မှာလေးလက်ချစီးရဲလို့ရှာမှုတွေရက်ဆိုင်မှုမြန်မာစစ်တပ်ကပြီးခဲ့တဲ့သတင်းပတ်ထဲကြီးညာခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေဖြစ်ကြတဲ့ KIA ချင်းလုံးမြော်ရေးတပ်ဖွဲ့ TNL တောင်းပလောင်တပ်ဖွဲ့ MNDA ကိုကန်တပ်ဖွဲ့နဲ့ AA ရခိုင်တပ်မတော်တို့ကပူးတွဲကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ကြတာပါမြန်မာစစ်တပ်ကစီးရဲလို့ရှာမှုတွေရှိနေတဲ့စစ်တိုင်းတွေအားလုံးကိုတပြိုင်တည်းရက်ဆိုင်ပေးပြီးသမရအမိတ်နဲ့ကြီးညာဖို့ရခိုင်ပြည်နယ်မှာမြောက်ပိုင်းမဟာမိတ်ဖွဲ့ဝင် AA တပ်ဖွဲ့ကိုထိုးစစ်ဆင်နေရတယ်ကိုရက်ဆိုင်ဖို့လည်းကြီးညာချက်မှာတောင်းဆိုထားပါတယ်မြန်မာစစ်အုပ်နဲ့တပ်မတော်ဘက်ကတောင်းဆိုချက်တိုင်းဆောင်ရမယ်ဆိုရင်မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေအနေနဲ့လည်းအလားတူစစ်ဆင်ရေးတွေကိုရက်ဆိုင်ထားမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါတန်တလနဲ့ကံဖွဲ့ရဲ့ကြီးညာချက်ပေါ်မြန်မာအာဏာပိုင်နဲ့စစ်တပ်ဘက်ကတော့လက်တလုံးတုံ့ပြန်တာမျိုးရှိသေးပါဘူး။တရုတ်မြန်မာနယ်စပ်ကစစ်စင်ရေးနယ်မြေတွေမှာစီးရဲလို့ရှာမှုတွေကိုဒီဇင်ဘာလ22ရက်နေ့ကနေဧပြီလ30ရက်နေ့ထိရက်ဆိုင်ထားမယ့်အကြောင်းကြီးညာထားပြီးတက်ခတ်မှုတွေရန်နာထားစဉ်မှာငင်းငယ်ရေးအတွက်ဆွေးနွေးဖို့ရည်ရွယ်ထားကြောင်းလည်းမြန်မာစစ်တပ်ကပြီးခဲ့တဲ့တောက်ချက်နေ့ကကြီးညာခဲ့တာပါ။ဒါမှမဟုတ်ကြီးညာချက်မှာတက်လောတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ကစီးရဲလို့ရှာမှုတွေရက်ဆိုင်မှုမပါဝင်တဲ့အတွက်မြန်မာစစ်တပ်ရဲ့ကြီးညာချက်ပေါ်သတိနဲ့တုံ့ပြန်မှုတွေရှိနေတယ်လို့အပြစ်ခတ်ရစဲရေးကိုအစိုးရအဖွဲ့အကြီးကြီးသမ္မတကကြီးညာတာမျိုးမဟုတ်ပဲတက်မတော်ကကြီးညာခဲ့တဲ့အတွက်အစိုးရနဲ့စစ်တပ်ကြားသဘောထားကွဲလွဲမှုတွေရှိနေသလားဆိုပြီးမေးခွန်းထုတ်တာလည်းရှိနေပါတယ်
အင်ဒိုနီးရှားနိုင်ငံနောက်ဖက်ကမ်းရိုးတန်းဒေသမှာပြီးခဲ့တဲ့သတင်းပတ်ထဲလူပေါင်း430ထက်မနည်းသေဆုံးခဲ့တဲ့အထိဆူနာမီဒီလိုင်းကြီးတွေဖြစ်ခဲ့ရတဲ့အနက်ခရာကာတောင်မိတာပောက်ကွဲမှုအန္တရာယ်သတိပေးချက်ကိုအာဏာပိုင်တွေအဆင့်တိုးမြှင့်တတ်မှတ်လိုက်ပါတယ်။ဓာတ်ငွေပူတွေမိတာပောက်ကွဲမှုကထွက်လာတဲ့အဆအနာတွေပင်လယ်ပြင်ထဲပောက်ကွဲကြရောက်နေပြီးတော့ကြီးမားတဲ့မိခိုးပြာဒုတွေလေထဲမှာဆက်လက်လွင့်ပြန့်နေတဲ့အချိန်မှာပဲအင်ဒိုနီးရှားအရေးပေါ်စီမံခန့်ခွဲရေးတာဝန်ရှိသူတွေကအန္တရာယ်ရှိတဲ့ဒုတိယအဆင့်ကိုတိုးမြှင့်လိုက်တာပါ။မိတာလှုပ်ရှားမှုတွေနဲ့ဒီရေလှိုင်းတွေမြင့်တက်နေတဲ့အတွက်နောက်တစ်ကြိမ်ဆူနာမီဒီလိုင်းကြီးတွေထပ်မံရိုက်ခတ်နိုင်တာကြောင့်မိတာပတ်ဝန်းကျင်ကန့်တက်နေမည်ကိုလည်း9ကီလိုမီတာအထိတိုးချဲ့တက်မှတ်လိုက်ပါတယ်။အရက်ဖက်လေးချောင်းအာတာပိုင်တွေကလည်းမိတံပောက်ကွဲမှုဖြစ်ရာဒေသတဝိုက်ပြန်တမ်းမှုတွေမလုပ်ဖို့ညွှန်ကြားထားပါတယ်။ဂျာဗာကျွန်းအနောက်ပိုင်းနဲ့ဆူမာထရာကျွန်းတောင်ပိုင်းဒေသကိုစနေနေ့ကရိုက်ခတ်ခဲ့တဲ့ဆူနာမီဒီလိုင်းကြီးတွေဟာအနက်ခရကတောင်မိတံပောက်ကွဲရာကမိတံဝအစိတ်အပိုင်းတွေပင်လယ်ထဲပြိုကျရာကဖြစ်ခဲ့ရတာလို့လည်းကြွမ်းကျင်သူတွေကယူဆထားကြပါတယ်။ကြိုတင်သတိပေးချက်မရဘဲရုတ်တရက်ဆူနာမီဒီလိုင်းတွေဖြစ်ပေါ်ခဲ့တဲ့အတွက်ဂျာဗာနဲ့ဆူမာထရာကျွန်းတွေကြားကဆွန်တာရေလက်ကြားတလျှောက် နမဲကျော်ကမ်းခြေတွေခီးသွွားတွေတဲခိုရာဟိုတယ်တွေအပါအဝင်ကံယူရန်ဒေတာနေရာတော်တော်များများဟာရေထဲမျောပါကုန်ခဲ့ပါတယ်ဆူနာမီဒီလိုင်းကြီးတွေကြောင့်လူပေါင်း 1,500 နီးပါးဒဏ်ရာရခဲ့ပြီးတော့ 150 လောက်လည်းပျောက်ဆုံးနေဆဲဖြစ်တယ်လို့ထောင်ထဲချီတဲ့လူတွေအိုးအိမ်မဲ့ဖြစ်ခဲ့ကြရပါတယ်
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာတနင်္ဂနွေနေ့ချင်းချင်းပါမဲ့သမ္မတရွေးကောက်ပွဲမှာခြံလက်ခံရတဲ့ပုံမချေနှက်ကြတဲ့နိုင်ငံအရှိပိုင်းကဆန္ဒပြသူတွေကိုလူစုခွဲဖို့ဒီနေ့မှာရဲတွေကခြေစံစစ်တွေမျက်ရည်ယူပုံတွေတုံးခဲ့ကြပါတယ်။ Ebola virus ကူးစက်ပြန့်နှံ့မှုကြောင့်ဗနင်းနဲ့ဘူတန်ပုံမျိုးတွေနဲ့အနီးဝန်းကျင်ဒေသတွေကမဲဆန္ဒနယ်မြေတွေမှာမလာတီရွေးကောက်ပွဲတွေကိုဆန့်ကျင်ထားဖို့ရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပြီးတဲ့နောက်ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေကဗနင်းမြို့မှာကာတာယာတွေကိုမီးရှို့ Ebola ရောဂါတက်ဖြစ်ရေးရုံးတွေကိုတိုက်ခိုက်ခဲ့ကြတာပါလူမျိုးရေးပြကတ်တွေဖြစ်နေတဲ့နိုင်ငံရှိပိုင်းကရွန်ပြည်မြို့မှာလည်းရွေးကောက်ပွဲတွေဆန့်ကျင်ထားဖို့ကော်မရှင်ကကြေညာထားပါတယ်။ဗနင်းမြို့ကရွေးကောက်ပွဲကော်မရှင်ရုံးကိုချီတက်ခဲ့ကြတဲ့ဆန္ဒပြသူတွေကတော့နိုင်ငံနဲ့ကကြံတီစားတွေလိုပဲမဲပေးခွင့်ရရှိရင်းနဲ့ကော်မရှင်ဥက္ကဋ္ဌယာယူကထွက်ဖို့လဲတောင်းဆိုခဲ့ကြတာပါ။ယာယူကအနာယူရမယ်သမ္မတဂျိုးဆက်ကာပီလာကိုဆန့်ကျင်သူအတိုက်ခံနေတဲ့နယ်မြေမှာရွေးကောက်ပွဲတွေကျင်းပဖို့ဆန့်ကျင်လိုက်တဲ့အတွက်ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါ။
ဆူဒန်နိုင်ငံမှာသမ္မတအိုမာအယ်ဘာရှာအစိုးရအပေါ်ဆန့်ကျင်ဆန္ဒပြသူတွေကိုထောက်ခံတဲ့အနေနဲ့ဆူဒန်သတင်းတောက်အဖွဲ့တစ်ခုကတပိတ်မှောက်ခဲ့ကြပါတယ်။အလုံမစင်မဲ့၃ရက်ဆန္ဒပြရတယ်လို့ဆူဒန်သတင်းသမားများကွန်ရက်ကဒီကနေ့ကြားသားပရင်းနေမှာကြေညာခဲ့တာပါ။လောင်စာဆီနဲ့အစားအသောက်ရှာပါမှုနဲ့ပေါမုံဈေးတွေထိုးတက်သွားခဲ့တာကြောင့်ဒီဇင်ဘာ19ရက်ထက်ကစလို့အစိုးရဆန့်ကျင်ဆန္ဒပြမှုတွေနိုင်ငံတော်မှာရှိနေပါတယ်။သမရပါရှာယာရုကနေနှုတ်ထွက်ပေးဖို့ဆန္ဒပြသူတချို့အင်္ဂါနေ့ကသမရအိမ်တော်ကိုချီတက်တောင်းဆိုခဲ့ပါတယ်ဆန္ဒပြသူတွေဟာတစ္ဆပေါက်တွေချေးစားတွေဖြစ်တယ်လို့သမရကအပြစ်တင်ပြောခဲ့ပါတယ်စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လည်းကတိပြုခဲ့ပါတယ
်ဟိုတခုနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မုံတို့ပြောပြပေးခဲ့ရပါVOA ကခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအခုထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရွေးကောက်ပွဲကျင်းပတော့မှာဖြစ်လို့ရိုဟင်ဂျာဒုက္ခသည်စခန်းတွင်လုံခြုံရေးအထူးတင်းတင်းကြပ်ကြပ်ချထားပြီးတော့ဒုက္ခသည်စခန်းအဝင်ထွက်အရေးပေါ်အခြေအနေကလွဲရင်အသွားအလာတွေအကုန်လုံးပိတ်ပစ်လိုက်ပြီလို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါရယ်လက်တလောစခန်းတွင်းမှာတော့ကုလတိမှတ်ပြုကပြအတွင်ရိုဟင်ဂျာနာမည်ထည့်သွင်းရေးဒုက္ခသည်တွေဘက်ကတောင်းဆိုချက်တွေကိုကုလနဲ့ရိုဟင်ဂျာခေါင်းဆောင်တွေညှိနှိုင်းဆောင်ရွက်နေကြပါရယ်မဆုမုံကစူးစီးတင်ပြပေးထားပါရယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာလာမယ့်တနင်္ဂနွေနေ့ဒီဇင်ဘာလ30ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲကာလအတွင်းကော့စ်ဘဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီဇင်ဘာလ26ရက်နေ့ကနေဇန်နဝါရီလ2ရက်နေ့အထိအဝင်အထွက်ပိတ်ထားမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းလုံခြုံရေးတာဝန်ရှိသူတွေကဒုက္ခသည်တွေကိုအတန်ချဲ့ဆက်တွေနဲ့နှိုးဆော်သတိပေးနေတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ဒုက္ခသည်စခန်းတွေမှာလည်းဘင်္ဂလားဒေ့ရှ်စစ်တပ်ရဲလုံခြုံရေးတပ်တွေနဲ့စကမ်းလုံခြုံရေးအဖွဲ့တွေအင်အားတိုးချထားပြီးတော့ဒုက္ခသည်တွေကိုစကမ်းတွင်းအပြင်ထွက်ခွင့်မပေးထားဘူးလို့ကော့ဘဇာအနီကုတုပလောင်ဒုက္ခသည်စကမ်းတွေရိုဟင်ဂျာဒုက္ခသည်ဥမမောင်ကပြောပါတယ
်ဒီဇင်ဘာလ30ရက်နေ့ဆိုသူတွေကော့ဘွင်းကြီးရတော့ကျွန်တော်ဒုက္ခစီရိုဟင်ဂျာဒုက္ခစီစကမ်းပေါ်နဲ့စကမ်းနိုင်ဖို့ကိုသူတို့ကလုံခြုံရေးတွေပါတယ်သူတို့ကသူ့ပြီးတော့ချစီတာပါတယ်မနေ့ကပါသူတို့စားပြီးတော့ဖေးစုနေပါတယ်ခင်ဗျာစကဲနေမှာအလောသာသူတို့ကဟိုအလဲစင်ရီပါကျွန်တော်ဟိုကျွန်တော်တို့ရေကာရီပါသူတို့ပထမသူတင်ပြီးတော့ကျွန်တော်တို့ကအပင်ထွက်ပေါင်းရီအလောလောဆက်ဖေးစုတာပါတယ်သူတို့လုံခြုံရေးအလောလောဆိုတာစစ်တားလို့ရှိသေးတယ်ကျွန်တော်အရေးပေါ်စားတယ်လို့ရတယ်အလောလောဆိုသွားနိုင်ပါတယ်ဒါပေမဲ့ဟိုလုံခြုံရေးအလောလောဆိုသုံးမျိုးရှိသေးတယ်ဒီမှာစစ်တားလည်းအားညားတယ်ဒီမှာဟိုအထူးနဲ့ပုတ်ပြီးတော့သူတို့ဒီမှာရက်လောက်ကိုကြားရတယ်ဒီရက်လည်းရှိသေးတယ်နောက်တဲ့ဒီနာပီစုသေးလောက်ကြရဲသူတို့ကလုံးမသွားလို့မရဘူးလို့ကန့်ကျက်တာပါလေ
ရွေးကောက်ပွဲကာလအတွင်းကော့ဘဇာမှာရှိတဲ့အာဏာပိုင်တွေအနေနဲ့ဒုက္ခသည်တွေကိုရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေမှာအတုံးချမခံရအောင်ဟန်တားပေးဖို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာမင်းကြီးမိုဟာမက်အဗ်ဒူခလန်ကအမိန့်ပေးထားသလိုဒုက္ခသည်တွေအနေနဲ့ရွေးကောက်ပွဲလှုပ်ရှားမှုစီအောင်ဟောပြောမှုတွေမလုပ်ကြဖို့ကိုလည်းစခန်းတာဝန်ခံတွေကတင်းတင်းကြပ်ကြပ်တားမြစ်ထားတယ်လို့ဘာလုခါလေးဒုက္ခသည်စခန်းတွေဦးဤဇလန်ကပြောပြပါဗျ။
ကျွန်တော်တို့ရူဟင်ဂျာဒုက္ခသည်တွေကသူတို့နဲ့ပတ်ဝန်းကျင်တဲ့မရှိအောင်နောက်ရေပုပ်ပေးကာလမှာ
ဟုတ်ကဲ့
အမဲစစ်မဖြစ်အောင်နောက်ဒီရလူတွေကဟိုမှာမဲဘာညာအဲ့လိုပတ်ဝန်းကျင်မပေးတတ်အောင်ဆိုပြီးတော့အနာဘာအဖေးစစ်ကအ အပြင်ပြောပြရတော့လောလောဆယ်ပြေးကြပါဘူးလာမယ့်နှစ်သုံးဆက်ကိုဇန်နဝါရီလနိုင်ငံရဲ့အတီရတော့ဒုက္ခစစ်စခန်းနဲ့အပြင်နဲ့အဝင်ပြေးပြေးစုနေပါဘူးစခန်းတွင်းအသွားလာပြိပြေထားတဲ့ဒီရက်ပိုင်းအတွင်းလက်တလုံးမှာတော့ဒုက္ခသည်တွေအတွက်ဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအသီးမှတ်ပြု UN ကဗျာအတွင်းမှာရိုဟင်ဂျာဆိုတဲ့အမည်ထည့်သွင်းနိုင်ရေးဒုက္ခသည်တွေဘက်ကတောင်းဆိုဆွေးနွေးနေက ပြီးတော့ဒီတဲ့ရပိုင်းအစင်းနေတာရှိကြတယ်ဒါပေမဲ့တစ်ဖက်နဲ့တစ်ဖက်ကတော့အစင်းကျင်းနဲ့အလားလားတော့ရှိပါတယ်အစမတ်ကမှသူတို့အရင်ကကျွန်တော်တို့လူမျိုးအမျိုးကိုသူတို့ကမရေတဲ့ဘူးဗျာအခုကဒီသူတို့နဲ့ကျွန်တော်တို့နဲ့ကျလသမကဒေါက်တာဆင်မြတ်ဆိုင်ရာမဟာမင်းကြီးရနေဆရာနဲ့ကျွန်တော်တို့ကကျေးလည်နိုင်တဲ့အကျင့်တွေမှာရှိပါတယ်ခင်ဗျာ
အခုလိုမျိုးစကန်တွင်အဝင်ထွက်ပိတ်တဲ့လုံခြုံရေးအစီအစဉ်အရာပိတ်ဆို့မှုတွေအတွင်း NGO အမှုတန်းတွေအနေနဲ့လည်းအရေးပေါ်ကိစ္စမဟုတ်ရင်စကန်တွင်ဝင်ရောက်ခွင့်ရှိမှာမဟုတ်ဘူးဆိုတာကိုဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကသတိပေးပြောဆိုထားပါတယ်စကန်တဝိုက်မှာတော့လမ်းပိတ်ဆို့မှုတွေအထူးလှုံ့ဆော်မှာဖြစ်ကြောင်းနဲ့နေသားဆောင်တက်နဲ့ဒေသခံရဲ450ကျော်ကိုလည်းစကန်တွေမှာဆေလွတ်ချထားမှာဖြစ်ကြောင်းပြောခွင့်ရကပြောထားပါတယ်စကန်တွင်ကူညီကယ်ဆယ်ရေးရုံးခန်းတွေပိတ်ထားတဲ့အတွက်ဒုက္ခသည်တွေအတွက်အရေးပေါ်အခြေအနေဖြစ်လာရင်တော့အခက်အခဲရှိနိုင်တယ်လို့ရိုဟင်ဂျာဒုက္ခသည်ဥယီဆလန်ကပြောပါတယ
်အခုကရေပေါ်ပွဲကာလဆိုတော့ဒီရက်ပိုင်းမှာဒီလ26ရက်နေ့ကလာမဲ့ဇန်နဝါရီလနိုင်ငံရေးတရားတော်တော်လာခွင့်ပိတ်ပြီးသားတာဒီရေပေါ်ပွဲကာလတဲ့အကလုံး NGO အဖွဲ့အစည်းရောကုလသမဂ္ဂအဖွဲ့အစည်းရောလုံငန်းပိုင်ရတော့အကလုံးပိတ်ပြီးသားပါတယ်နောက်ကျမလေးပိုင်းရှိဒီမှာဒုက္ခသည်တွေကအရေးပေါ်လုံလာတယ်ပါလို့ရှင်အဖွဲ့ဆောင်နိုင်တဲ့အခြေအနေရှိပါတယ်ဘာလို့လဲဒီမှာဆက်ကြနေပါလေပေါ်လုံးသိကြတာကြောင့်ဒီအဲ့ဒါကြောင့်မလို့ဒီဒေါက်တာကြီးကအရေးပေါ်လို့နေတယ်ပါလို့အသက်ရှင်နိုင်တဲ့အချိန်မှာရှိပါလိမ့
်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းရေကောက်ပွဲကာလမှာအကြမ်းဖက်မှုတွေဖြစ်ပွားမှာဆိုရင်လည်းအတွက်ဘင်္ဂလားဒေ့ရှ်စစ်သားပေါင်းထောင်နဲ့ချီပြီးနိုင်ငံတော်ဝန်ဆေးလွတ်ချထားပါတယ်ရေကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူအနည်းဆုံး6ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်ရှင်
မဆုမွန်စုစည်းတင်ပြပေးထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ရန်ကုန်တိုင်းလှိုင်သာမြို့နယ်ညောင်ရွာကြီးရွာကအင်ဂျီတရာကျော်ကိုကျူးကျော်နေထိုင်နေဆိုပြီးရဲတပ်ဖွဲ့နဲ့အရဲဝတ်တွေဒီကနေ့မနေ့ပိုင်းကအင်အားသုံးဖျက်ဆီးဖို့ကြိုးပမ်းလာလို့ဒေသခံတွေဘက်ကလည်းခုခံကာကွယ်ရင်းရုံရင်းစံခတ်အနေငယ်ဖြစ်ပွားခဲ့ပါတယ်ဒီနေရာမှာမြေပိုင်ရှင်ရှိတယ်ဆိုတာမဟုတ်ဘဲရွာမြေဖြစ်ပြီးနှစ်ပေါင်းများစွာကတည်းကအခြေချနေထိုင်လာတဲ့နေရာဖြစ်တယ်လို့ဒေသခံတွေကကူညီပေးနေတဲ့တရားလွှတ်တော်ရှင်တွေကပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။လူဦးရေ900ကျော်ရှိရဲ့လှိုင်သာယာမြို့နယ်ညောင်ရွာကြီးရွာကနေအိမ်တချို့ကျူးကျော်နေထိုင်နေဆိုတဲ့အကြောင်းပြချက်နဲ့ရဲတပ်ဖွဲ့အပါဝင်ရဲဝတ်အင်အား40လောက်ကဒီနေ့ဒီဇင်ဘာ29ရက်မနက်ပိုင်းမှာအင်အားသုံးဖယ်ရှားဖို့လှုပ်လာတာကြောင့်ဒေသခံတွေနဲ့ရုံးရင်းစံခန့်အနေငယ်ဖြစ်ကြတာပါဒေသခံတွေအနေနဲ့ဒီညောင်ရွာကြီးရွာမှာလွန်ခဲ့တဲ့အနည်း20လောက်ကတည်းကကြီးရွာလူကြီးတွေစီကနေမြေကိုဝယ်ယူနေထိုင်ခဲ့ရလို့ဆိုပါတယ်ဒါကြောင့်ဒီမြေတွေမှာပိုင်ရှင်ရှိရဆိုပြီးအကျဉ်းချက်ဖယ်ရှားဖို့ကြိုးစားနေတာဟာဥပဒေအကာအကွယ်ပေးမှုအားနည်းနေတာဖြစ်ကြောင်းသူတို့အမှုမှာကူညီပေးနေတဲ့တရားလွှတ်တော်ရှိနေဒေါ်ခိုင်ခိုင်ဆွေကပြောပါရယ
်ဘယ်လိုပြောရမလဲဒီလူတွေကစင်းရဲတယ်ဝေကြီးကဒီလိုပကုံကြစိတ်ကြောင့်မနေပြည်စုံအောင်လုပ်နေရတဲ့အပိုင်းရှိရယ်လေအာတရားသူကြီးလည်းမကြော့နိုင်ဘာမှလည်းမလုပ်နိုင်ဘူးဆိုတဲ့အခါကျတော့တစ်ဖက်ကငွေနဲ့အကုန်ရမ်းခင်းသွားတာတကယ်တော့ဥပဒေဆိုတာသူတို့ဘက်မှာဘာမှမရှိဘူးဥပဒေရကျမဘက်ကတာတယ်တို့တော့ကျမတို့ဘက်ကငွေမလိုက်နိုင်ဘူးအဲ့ဒီပိုင်းမှာသူကကြမ်းဖက်ပြီးလှုပ်သွားတာပါပဲအเจ้าလူတွေအเจ้าသားတွေနဲ့ဆိုတော့အင်မတန်မှအခက်အခဲတွေ့ပါတယ
်အဲ့ဒီတန်းလိုက်ဆေးုံသားညောင်ရွာကြီးရွာကပေ40 60မြေတွေကလက်ရှိပေါက်ဈေးနဲ့ဆိုရင်ဈေးနှုန်းကြီးရဲ့မြေတွေပါမြေကွက်ပိုင်ရှင်ဆိုသူကမြေငှားစာချုပ်အတုတွေကိုအသုံးချပြီးပိုင်ဆိုင်ကြောင်းပြောလာရဲ့အပေါ်မှာဒေသခံတွေကမကြည်နက်တဲ့အတွက်ဒီနေ့လိုကိစ္စတွေဖြစ်ရကြောင်းဒေါ်ခိုင်ခိုင်ဆွေကဆက်ပြောပါတယ
်ကြာဆန်ဆေးုံပိုင်ရှင်တထေးရနေပြီးတော့သူကပတ်သက်ရှိတယ်ဆိုတော့ဟိုကနေ9000 1000လောက်နဲ့အဲ့လိုဝယ်ပြီးတော့အဲ့လိုပါဇက်နဲ့ဝယ်တာပေါ့ဒီနေ့မြေခွက်တက်မိုးတွေကဈေးကြီးသွားတဲ့အခါ1000လောက်ရှိနေတာဟုတ်ပြီ60 60အဲ့ခါကျတော့သူတို့ကအဲ့မဲ့မဲ့မောပြီးတော့သူတို့ပိုင်ပါတယ်ရုံးစာဆိုပြီးတော့အဲ့ညီငါးစာတို့အတုတွေနဲ့လောက်တာအတုဆိုတာကိုယ့်အိမ်နဲ့တော့ပေါင်းလောက်တာပေါ့ဒါမဲ့ထင်းအောင်ထင်းမဖြစ်အောင်လောက်ထားတဲ့စာချုပ်အတုတွေ2000ခုနှစ်မှာဆိုပြီးတော့တက်ထားတယ်2000ခုနှစ်မှာဒီစာချုပ်တွေမပေါ်သေးဘူးဒီနိုင်ငံရမှာ 你不米啊，就来没修；你不南昌他来没修，也啥就来没修。哎，俺们要你他来的呢，第啥就个俺那些娘一起吧嘞。今年的天气也有俺们，在第啥就话的也问啥就七八的路，冬天天的冬的俺们没修吧。第这天气的有个。老清早来是都起身个人讲嘛事的，老话说么白老重的，俺老的个清早的。
如地要台个米国面子，慢慢没敢得有无就让你也帮忙。米国投资也偏那边，地大个你讲咯，南安佬这么大起，单价不细也咯，地大个都偏的，少给啥个，骨头不要话嘞。
百姓说的就错了嘞，你投资在别人那嘛个，那上五年个也养你个不？那上三年嘛，主要稍微低下水的是哈，但那可能的嘛，很无损，你听着不咯？所以你如果话你百姓要台个你说，对你在超市那生产过五六年的价格的来那个嘞，米国投资也吃饱。
第二个因阿东偏心不纠缠拉拉，估计人家说因得的阿金苗偏白嘞。四处帮因容易东在叫偏西看他亚比，将来因过在叫干了，目前生意家亚白嘞。
多拉新娘亲，么早被听侬阿伯读眼女的娘写的五个，每月十万六万贵西木嘞，那些他呢别被来解决，为办那女吃不拉你白嘞。每次我瑞喵喵潘西米那边买，第一看我们米呀，要是为母鸡喂过，没跑出来那里找，表示啊便宜呀嘞，你妈那个第二天也是呢，俺那车队呢不得了，非有也是你呀，大爷里来是什么，孙女家呀，我发现，每次我阿爸问要是为母的家生意，把瑞路上来没说那里个，到那心里把我孙女家务配过去嘛嘞，把我孙女明年路途里呢，非有也送两百，这你等伢呢，都先呢。我阿阿里户口有比，十多亚美 telephone 两百个，就准备不查你妈嘞。过来么，把我奶奶对你奶奶 ，email 那位 PP， 再发那位 PP， view 也 email 啥 ，Burmese@voanews.com 个，就准备不查你喽。view 也 Facebook 上面那嘛嘞，买车对就等于打备不查你妈嘞。是你娘在夜里来时阵啊，就是娃来先。
今年在里来时节嘛，八万岁那家伙，他们配靠着马来西亚。啊，故事比了那趟才是 American 那个人，今年东在切的人话过讨论比完没？那趟才是可能对 Democrat 和 Republican 买对一家，啊，切点撇开的一家红眼里的嘛，刘文木直接一个啥个 American 那个人一个，啊，这个卢卡斯给的一家红眼撇开完嘞。拉美那对哈，他们 Donald Trump 对，啊，这也是的，那对那偏难的路，对那个人一哪个国送撇比那呢，那对那张撇拉那呢，所以李老杜里个他们查查完嘞。比个人那对 American 那个人，去年东在吃过，过大牛啊，手机电表被他玩一些。
那当时是可能哈 ，American 那个人嘛，表来的苦对下来都表来嘛嘞。比个人牛完了，价格了又高不会下来呀。American 奥罗德古，再看 Democrat 表来天朝来难表，但哈首先他们那段的 Trump 也，那那打欧洲木宝马这种的啊，只要木的苦来疲劳很嘛嘞。
Thanks to you, tomorrow will be a new day in America.
All the Democrat Party, I'm not sure what I'm saying now. All the Democrat, Council of Peter Nancy Pelosi, Jesuit and Scar Piovido, American Nitra Daha, Nithit Kup Chilame, Sura Chicho Dorawa. Massachusetts, Little Kuzle, Irony Presley Lumu, Kuzle, Longigo, Taukane, Mutiny Dury, Dota de Minshidu, Messana Shindu, Lone and Metra Pira Mulu.တမားထရမ့်ပြည့်ဒီအတိုက်ခံဒီမိုကရက်ဘက်ကအများစုနိုင်ရခဲ့
တာ။ကျမတို့တမိုင်းမှာအမောင်ကာလာကြီးလို့ဖြစ်လာတာကိုလက်တင်မခံနိုင်ဘူးဆိုတာကိုပြသလိုက်တာပါ။ကျမတို့ဟာကြောက်ရွံ့နေတာမဟုတ်ပါဘူး။မျော်လင့်ချက်တွေနဲ့ဆိုတာကိုတမတ်ထုတ်ဖော်လိုက်တာပါ
။နှစ်ကုန်ကနေအချိန်လေးမှာပဲတမားထရမ့်ပြည့်နေကြာအုတ်တိုင်းခတ်ရေးကိစ္စတမားနဲ့ဒီမိုကရက်ခေါင်းဆောင်တွေကြားအချင်းများပြီးတော့ဆွေးရလုံငန်းတချို့ယာယီရဆိုင်ခဲ့ရပါတယ်။တမားထရမ့်အနေနဲ့ကတော့ပကြကင်လာရီတွင်မှစုံစမ်းတွေ့ရှိချက်တွေကိုငုံချောရမယ်ရုရှားစစ်ဖက်မှုစုံစမ်းရေးကိစ္စကိုလည်းဖြည့်ရှင်းသွားဖို့ရှိနေပါတယ်။ဒါကြောင့်မလို့လာမယ့်နှစ်ဟာသမ္မတဒေါ်နယ်ထရမ့်အတွက်အရေးကြီးတဲ့နှစ်လို့မြင်ရအောင်။
This is a watershed year coming up for President Trump. I mean
လာမယ့်နှစ်ဟာသမ္မတထရမ့်အတွက်အလှည့်ပြောင်းဖြစ်စေမယ့်နှစ်ပါ။သူ့အကြောင်းဖြစ်စေ၊သူနဲ့လုံဖို့ကိုင်ဘက်တွေကိစ္စဖြစ်စေ၊စုံစမ်းရေးမှု Robert Mueller ဘာပဲပြောလာပြောလာသူရင်ဆိုင်ဖို့ရှိနေပါတယ်။ဆိုတော့သူ့အတွက်တော့အင်မတန်အကြက်ရိုက်စေမယ့်နှစ်ဖြစ်ပါလိမ့်မယ်။
သမ္မတဒေါ်နယ်ထရမ့်အနေနဲ့2020မှာလုပ်မဲ့ဒီသမ္မတရွေးကောက်ပွဲအတွက်ပို့ပြီးတော့အာရုံထားလာရမှာဖြစ်တယ်လို့ပဲသူ့ကိုအနိုင်ယူဖို့မျှော်လင့်နေတဲ့ဒီမိုကရက်တီဘက်မှလည်းအလားတူဖြစ်မယ်လို့နိုင်ငံရေးအကဲဖြတ်တွေကယူဆထားကြပါတယ်။ဒါကြောင့်မလို့2019ခုနှစ်ဟာသမ္မတဒေါ်နယ်ထရမ့်နောက်သက်တမ်းမှာသမ္မတဖြစ်လာအောင်မလားမဖြစ်ဘူးလားဆိုတာအဆုံးဖြတ်ပေးနိုင်မယ့်နှစ်ဆိုပြီးတော့ယူဆထားကြပါတယ်။ 2018ခုနှစ်အတွင်းအမေရိကန်လွှတ်တော်အတွင်းမှာတော့လူမှုကြီးကြပ်ရေးပြည်ပြောင်းလဲမှုအင်တာနက်အွန်လိုင်းပေါ်ကချက်လက်တွေလူမျိုးရေးအားနည်းမှုတရားရုံးချုပ်တရားသူကြီးဖြစ်တဲ့သမ္မတထရမ့်ကနာမည်ဆင်းသွင်းလိုက်တဲ့ Brett Kavanaugh အရေးအခြေတင်ဖြစ်မှုတွေနဲ့လွှမ်းမိုးခဲ့တယ်လို့ပြောရမှာပါတရားရုံးချုပ်တရားသူကြီးဖြစ်တဲ့သမ္မတ Donald Trump အမည်ဆင်းတင်သွင်းလိုက်တဲ့ Florida တရားသူကြီး Brett Kavanaugh ကိုအထက်လွှတ်တော်ကအတီးပြုတ်ရေးကြားနာစစ်ဆေးမှုဟာလွှတ်တော်အတွင်းမှာတော်လေးကြီးရဲ့ရိုက်ခဲ့ပါတယ်တရားသူကြီး Brett Kavanaugh ဟာဟိုးယင်ကာလတွေတုန်းကလိမ္မန်းဆိုင်ရာစော်ကားမှုတွေရှိခဲ့တယ်လို့ကာယကံရှင်တွေရဲ့ဆွဆွဲချက်တွေနဲ့အတူဆွဆွဲသူဒေါက်တာ Ford ကိုရောတရားသူကြီး Kavanaugh ကိုပါအထက်လွှတ်တော်ကကြားနာစစ်ဆေးရမှာတရားသူကြီး Brett Kavanaugh ကဆွဆွဲချက်တွေကိုခုခံခြေပါခဲ့ပါတယ်စန့်ကျင်ကန့်ကွက်မှုတွေအကြီးအကျယ်ကိုရှိခဲ့ပေမဲ့လည်းရီပပ်ဘလီကန်တွေကြီးစိုးတဲ့အထက်လွှတ်တော်မှာတရားသူကြီး Kavanaugh ကိုတရားရုံးချုပ်တရားသူကြီးဖြစ်တဲ့ပုခာတီကမဲအတာနဲ့အတည်ပြုနိုင်ခဲ့ပါတယ်။အမေရိကန်ရွေးကောက်ပွဲအပအဝင်အမေရိကန်နိုင်ငံကြီးမှာပြဿနာသစ်ဖြစ်နေကြုံလာတဲ့အွန်လိုင်းပေါ်ကအချက်လက်ခိုးယူတာတွေအွန်လိုင်းပေါ်ကနှောက်ယှက်ပေးမှုတွေဝင်ရောက်ဆွတ်ဖက်မှုတွေကိုကင်တွယ်ဖြေရှာဖို့ဆိုပြီးတော့လွှတ်တော်ကနေပြီးတော့ကြိုးစားလာတာနဲ့အတူပဲသတင်းတုဖြတ်မှုနော်အွန်လိုင်းကတဆင့်နိုင်ငံခြားကဝင်ရောက်ဆွတ်ဖက်မှုစတဲ့ဒီပုံရိပ်ဆိုးတွေကိုပြန်လည်ပြင်ဆင်ဖို့အတွက်လူမှုမီဒီယာအကြီးအကဲတွေဘက်ကလည်းလွတ်တော်ကြားနာပွဲတွေအတွက်မှကြိုးစားခဲ့ရပါတ
ယ်။ I'm afraid that we're on the cusp of a new generation of exploitation.
Internet online ကိုအမျက်ထုတ်အသုံးချတဲ့ခေတ်သစ်တစ်ခုအစာပြိုးလာတာစိုးရိမ်စရာပါ။
American Mexico နယ်စပ်မှာမိသားစုတွေကိုခွဲခြားထိန်းသိမ်းတဲ့ဆွေးရရဲ့မူဝါဒကြောင့်လည်းလူမှုကြီးကြပ်ရေးကိစ္စဟာလွတ်တော်ထဲမှာအတော်လေးအခြေတင်ဖြစ်စရာဖြစ်ခဲ့ပါတယ်။နှစ်စနဲ့နှစ်ဆုံးလွတ်တော်ကိုပြန်ကြည့်မယ်ဆိုရင်တော့လူမှုကြီးကြပ်ရေးကိစ္စကြောင့်မလို့အဆွေးအသုံးစိတ်အပေါ်မှာပါတီကြီးနှစ်ခုကြားမပြေမလည်ဖြစ်နေကြတာနဲ့ဒီနှစ်ကိုစခဲ့ရတယ်လို့ပဲအလားတူအခြေအနေမျိုးနဲ့ပဲ2018ခုနှစ်ကုန်ဆုံးရမယ့်သဘောအခြေအနေမှာတွေ့ရပါတယ်ခင
်ဗျာ
။ American ပြည်တွင်းနိုင်ငံရေးမှာဒီနှစ်အတွင်းအလောက်ခတ်ဆုံးအကြောင်းအရာတစ်ခုကတော့လူဝင်မှုကြီးကြပ်ရေးကိစ္စပါ။မိဘနဲ့အခွဲခံရတဲ့ရှစ်ပြောင်းကလေးငယ်တွေရဲ့ငိုတံတွေဒရင်တွေမှာထွက်ပေါ်လာတာနောက်တိုင်းပြည်ရဲ့ရေးပေါ်အခြေအနေဆိုပြီးတော့သမ္မတထရမ့်ကအမြင့်ဆုံးတပ်ဖွဲ့ဝင်တွေနဲ့ပြည်သူတပ်တွေချထားလိုက်တဲ့ကိစ္စAmerican Mexico နေဆက်ရောက်လာတဲ့ရှေးပြောင်းလူအုပ်ကြီးကိုမိဂိုပုံနေတဲ့လူစုခွဲလို့ထွက်ပြေးနေကြရတဲ့ရတားမိသားစုပုံတွေဘယ်လိုမျိုးသတင်းတွေမှာမြင်တွေ့လိုက်ကြရတာကြောင့်တမတ်ထရမ့်ရဲ့လူအမှုကြီးကြပ်ရေးမူဝါဒစူးစူးဝါးပုံရိပ်တွေဟာဒီနှစ်အတွက်အမှတ်ရစရာဖြစ်ခဲ့ပါတယ်2018ခုနှစ် American နိုင်ငံရဲ့မူဝါဒဟာဆေးလုံခေရဲ့ကမ္ဘာအခင်းချင်းတစ်ခုလို့ကိုလှုပ်ခတ်သွားအောင်ရည်မှန်းတယ်လို့ဆိုရမှာပါ American တမတ် Donald Trump ဟာ American ပြည်အောင်စုသာပထမဦးစားပေးဖြစ်ရမယ်ဆိုတဲ့နိုင်ငံရဲ့မူဝါဒချခဲ့ပါတယ်ဝန်ကြီးပေါင်ပီယိုကဒီသမ္မတရဲ့အမေရိကန်ဒေသပထမဦးစားပေးဖြစ်ရမယ်ဆိုတဲ့နိုင်ငံကြီးမူဝါဒအတိုင်းနိုင်ငံကြီးဌာနအနေနဲ့ဒီပေါ်မှာအခိုင်အမာယက်တီဆောင်ရွက်သွားမယ်အကြောင်းကတိပြုပြောဆိုခဲ့ပါတယ်။ဒီမူဝါဒကိုအကောင်းမမြင်တဲ့ဥရောပနိုင်ငံတွေကိုလည်းဝန်ကြီးပေါင်ပီယိုကဒုတိယကမ္ဘာစစ်ကာလနောက်ပိုင်းနိုင်ငံတကာအခင်းကျင်းဟာခင်ဗျားတို့ကျွန်တော်တို့အားလုံးကိုကြာရှုံးမှုဖြစ်စေခဲ့တယ်ဆိုပြီးတော့ပြောဆိုစည်းရုံးခဲ့ပါတယ
်။ When treaties are broken the violators must
ဘောဓုစာချုပ်တွေပြည့်ပြည့်တဲ့အခါချိုးဖောက်သူတွေကိုရေးယူပြီးဘောဓုစာချုပ်တွေကိုပြန်လည်ပြင်ဆင်တာဒါမှမဟုတ်ဖြတ်သိမ်းတာတွေလိုရပါမယ်ပြောတဲ့စကားအတိုင်းလုပ်ဖို့လိုပါတယ
်မကြာခင်သတင်းပတ်တွေတုန်းက Washington Post သတင်းစာဆောင်မရှင် Jamil Khashoggi တူရကီနိုင်ငံ Istanbul မြို့က Sorry ကောင်စစ်ဝင်ရုံးမှာတပ်ဖြတ်ခံရတဲ့ကိစ္စဟာလေနိုင်ငံတကာအတိုင်းဝိုင်းကိုအတော်လေးထိတ်လန့်စေခဲ့တာပါဒီတပ်ဖြတ်မှုကိုရှုံ့ချတဲ့တစ်ချိန်တည်းမှာပဲ American ရဲ့အရေးပါတဲ့မဟာမိတ်ဖြစ်တဲ့ Saudi Arabia နိုင်ငံဘက်ကရက်တက်သွားမယ်ဆိုပြီးတော့လေသမ္မတ Trump ကပြောလိုက်ပါတယ်ဒီလိုရပြောဆိုချက်ဟာကမ္ဘာတဝန်းအာဏာရှင်အစိုးရတွေကိုမှားယွင်းတဲ့သတင်းစကားပားရရောက်တယ်လို့တုံသက်သူ Celia Billing ကပြောပါတယ
် He put it plainly clear
ဒီပိုင်းဆိုင်ရာအကျိုးစီးပွားတွေကစစ်ဝေတံပိုးတွေချက်ပိုအရေးကြီးတယ်ဆိုတာမျိုးသူပြောလိုက်ကြပါပဲ
ပြုတ်နိုင်ငံနဲ့ပတ်သက်လို့ကတော့နှစ်နိုင်ငံကုန်သွယ်ရေးပြည်ပခတောင်တုပ်ပင်လယ်ရေးနဲ့ Cyber Internet လူမျိုးရေးကိစ္စတွေမှာအငင်းပွားမှုတွေဆက်ရှိနေရတယ်မြလာမယ့်နှစ်တွင် American နဲ့တရုတ်ထိတ်တဲရင်ဆိုင်မှုတွေထပ်ပြီးတော့ဖြစ်လာနိုင်သေးတယ်လို့လေလာသုံးသက်သူတွေကခန့်မှန်းနေကြပါတယ်
ကိုသားညုံပြောပြပေးသွားတာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝက်မှာတော့ကျမ်းမာရေးကန္တဥအောင်ခင်ရဲ့မြမရေးသုံးသက်ခြင်းနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။VOA မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းတူမီတာ1925နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍရီဖြစ်တဲ့ကျန်းမာရေးကဏ္ဍမြန်မာရေးတုံ့တက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်တဲ့အခါမှာတော့
နိုင်ငံတော်ဆိုရဲဝါရချပြီးပြန်ပေးဖို့ပြန်ပေးတဲ့အခွင့်ပြန်ပေးတဲ့အခွင့်အရေး
ဆွန်လွန်မြေရာတွေကိုမူလပိုင်ရှင်တွေစီပြန်ပေးဖို့မွန်ပြည်နယ်ကိုရောက်ရှိလာတဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်ကပြည်နယ်အစိုးရအဖွဲ့နဲ့အစိုးရဌာနဆိုင်ရာဝန်ထမ်းများတွေ့ဆုံပွဲမှာပြောကြားခဲ့တာပါ။နောက်ပိုင်းမှာပြည်ဆောင်မှုနားဆင်ရပါမယ်။အခုရင်ဆုံးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာမျက်ကွင်းညိုတဲ့အကြောင်းကိုတင်ပြပေးထားပါရစေ။မြက်ကွင်းညိုရာကအမျိုးသားရောအမျိုးသမီးမှာပါဖြစ်လေရှိပြီးတက်တာအောင်ကုသနိုင်တဲ့နည်းတွေရှိတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီလိုမြက်ကွင်းညိုရာဘာကြောင့်ဖြစ်ရပြီးတက်တာအောင်ဘယ်လိုကုသပြုပြင်ပေးနိုင်ပါသလဲ။ကာကွယ်လို့ကရပါသလား။ဒီအကြောင်းကိုမြန်မာနိုင်ငံကအရေးပြအထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြပေးထားပါရဲ့ရှင်။
โอเคရေပြားခုခုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီမြက်ခွေးညိုတာတော်တော်များများဖြစ်လက်ဖြစ်တာရှိပါတယ်ဆရာဘလူမျိုးကြောင့်ဒီမြက်ခွေးညိုတာဖြစ်ရလဲဆရာ
ဒီမြက်ခွေးညိုတာကတော့ဒါသိတာထင်ရှားတဲ့လက္ခဏာတစ်ခုပေါ့လေဟိုကြည့်လိုက်ရင်မျက်နှာကိုမြင်တာဟုတ်မျက်နှာမှာလည်းမျက်လုံးနေရာအဓိကဟုတ်အတူတူမျက်လုံးအောက်ဘက်မှာညိုနေလို့ဆိုတော့သိတာပေါ့အဲ့တော့ဘလူရဲ့မျက်ခုံပေါ်ကရေပြားဒီကိုလုံးမှာသူကအပားလွာဆုံးအပြော့ဆုံးဖြစ်ပြီးတော့အစီတ िश ူအမင်းငယ်ရှိတယ်သူ့အောက်မှာအဲ့တော့အဲ့တို့ပန်းလာတဲ့အတွက်ကြောင့်မလို့ရေပြားအောက်မှာရှိတဲ့ vein လို့ခေါ်တဲ့သွေးပြန်ကြောတွေအတွင်းမှာသွေးလက်ပတ်စီးဆင်းတဲ့အခါပြာညူညူအယောင်ဖြစ်လာတယ်ဘာဖြစ်လို့လဲသွေးပြန်ကြောဆိုတော့အောက်ဆီဂျင်နဲ့ပြီးကောင်းတဲ့အောက်ဆိုင်များတဲ့သွေးကိုတည်လာတဲ့အတွက်ကြောင့်မလို့ညီရထက်ဆိုင်ရင်ပြာနှမ်းနှမ်းညူတူတူအယောင်ဖြစ်စေတယ်အဲ့တော့မျက်ကောင်ကပါတဲ့အခါကျတော့အဲ့မျက်လုံးအောက်ကအဲ့သွေးကြောတဲ့သွေးကိုပါပြာညူညူအယောင်ကလှမ်းပြီးတော့မြင်နေရပြီးတော့အချိန်ကာလကြာလာနဲ့ညသွေးရသွေးပြန်ကြောအပြင်ဘက်ကိုအနှင်းငယ်ဆိတ်ထွက်တယ်အဲ့ဒီအခါကျောင်းမလို့အညူရောင်ပူကျင်လာပြီးမျက်ကွင်းညူလာရတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးဘလို့အချောင်းရင်းတွေကြောင့်အခုလိုမျိုးအောက်မှာရှိတဲ့သွေးပေါ့နော်ဒီရေပြားကနေဖြတ်ပြီးတော့မြင်ရလောက်အောင်ဒီမျက်ကွင်းညူတာဖြစ်ရတာလဲဆရာကြီ
းမျက်ကွင်းညူရခြင်းအဓိကအချောင်းရင်းကတော့၃ခုရှိတယ်ဗျပထမဆုံးတစ်ခုကမျိုးရိုးကိစ္စကြောင့်နောက်ဒုတိယကြောင်ရင်တခုကတော့အောက်မျက်ခွန်မှာရေနဲ့အဆီစုလာတဲ့အတွက်ကြောင့်မျက်ကွင်းညိုတယ်။အဲနောက်ဆုံးတတိယအချက်ကတော့အသက်အရွယ်အိုမင်းလာတဲ့အတွက်ကြောင့်မလို့မျက်ကွင်းညိုတာဆိုပြီးတော့အဓိကကြောင်ရင်၃ခုရှိပါတယ်။အဲတော့မျိုးရိုးကြောင့်မျက်ကွင်းညိုတာကတော့သိတာတယ်။ဒီကြောင်စုရမှာမျက်ကွင်းညိုတဲ့လူရှိရင်ကိုယ်လည်းတခြားသူတွေတဲ့မျက်ကွင်းပုံညိုနိုင်ခြေရှိတယ်။အဲဒုတိယတစ်ခုဖြစ်တဲ့ဒီမျက်ခွန်ရေပြားကအလွန်ပန်းလာတဲ့အတွက်ကြောင့်မို့လို့မျက်ခုံအောက်မှာအရေးစုလာတဲ့ခုနပြောတဲ့သွေးပြန်ကြောတဲ့အရေးအနှင်းငယ်ဆိတ်ထွက်တဲ့ဆိုတဲ့အခါမှာအနှင်းငယ်ဖောင်းလာတယ်ဖောင်းလာတဲ့အခါကျတော့ခေါင်းပေါ်ကအလင်းရောင်ကအရေးကျပြီးတော့မျက်ကွင်းကပူညိုတဲ့လိုမျိုးဖြစ်လာတယ်။နောက်ဆုံးတစ်ချက်ဖြစ်တဲ့အသက်ကြီးလာတဲ့အခါကျရင်မျက်လုံးတော့ကအရေးပြားငကူပန်းလာတဲ့ပူပြီးတော့ပန်းလာလာတယ်ပြီးတော့တွဲကျလာတယ်။အဲအတွက်အောက်မျက်ခုံကဖောင်းလာပြီးတော့မျက်ကွင်းကပူညိုတယ်လို့ဖြစ်လာတာပါ။အဲမျက်ကွန်ရည်ရာလည်းတွန့်လာပြီးတော့ပူညိုလာတယ်။ငကွားမှအညိုခံရှိသူတွေကရာကြီးကတော့အသက်ကြီးလာတဲ့အခါမှာပူဆူးလာတတ်ပါတယ
်။ဟုတ်ကဲ့ဆရာကြီး။တချို့ကလည်းဓာတ်မတည့်တာကြောင့်မျက်ကွင်းညိုတယ်ဆိုတာမျိုးပြောလို့ရှိပါရဲ့ဆရာ
။အဲအဲ့ဒါလည်းပြောလို့တော့ရတယ်ဗျာ။ရည်ရာဓာတ်မတည့်ခြင်းဖြစ်တဲ့လူတွေကမကြာခဏဆိုတာမျက်လုံးသားလို့ပြောတယ်။ဓာတ်မတည့်ဘူးဆိုတော့ဒီကောင်ကိုရာကြီးရောပေါ့ဗျာ။ဥမာတခုခုယူနေရင်လည်းရတယ်။အဲပုံလေးမှုန်လေးနဲ့ထိတွေ့ရင်လည်းရတယ်။မွေးရှည်တဲ့အဝတ်တွေဝတ်လိုက်ရင်လည်းရတယ်။နောက်ရာသီဥတုကြောင့်လည်းရတယ်။စားကောင်းကြောင့်လည်းရတယ်။အဲလိုမျိုးရတဲ့အခါမှာဒီကောင်လုံးရတဲ့အခါမှာမျက်လုံးကြီးကရမ်းပါတဲ့အတွက်ကြောင့်မလို့ပို့ပြီးရတယ်။ရတဲ့အခါမှာလွယ်တကူပဲပို့လိုက်ကြ။အဲလိုပြားလိုက်ပို့လိုက်အချိန်ကြာလာတဲ့အခါမှာမျက်ကုံအယောင်ကပြောင်းလဲလာနိုင်တယ်ဗျ။အဲလိုမျက်လုံးကိုကြာကြာပို့လေလေပုံညိုလေလေပဲဖြစ်တယ်။အဲရာနာပြတ်တတ်တဲ့လူတွေပန်းနိုင်ရင်ကြက်ရှိတဲ့လူတွေတခါမကြကနနှာချီတတ်တဲ့လူတွေကရေရာဓာတ်မတည့်တာရှိတတ်တဲ့လူတွေဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီလူတွေကသာမန်လူတွေတက်မြဲကွင်းပူညိုတတ်တယ်
ဟုတ်ကဲ့ဆရာဒီအေးရေးပြက်လို့ရှိရင်တော့
အဲတချို့ကပြောကြတယ်ဗျာ ရေးမောလို့မျက်ကွင်းပုံညိုတယ်လို့ရေတက်နေလို့မျက်ကွင်းပုံညိုတယ်လို့အစားအသောက်ကြောင့်လို့မျက်ကွင်းပုံညိုတယ်လို့အဲ့လိုမျိုးတွေကြောင့်ဖြစ်သလားဆိုအဲ့ဒါတော့ဖြစ်တာနည်းတယ်ဖြစ်လို့မရှိဘူးလို့ပဲပြောရမယ်ကိုမျက်ကွင်းညိုတာအိတ်ချိန်အနေနဲ့ဓာတ်ရိုက်တော့မဆိုင်ဘူးဒါပေမဲ့တခုရှိတာကပင်ပန်းနွမ်းနေနေမယ်ဒါမှမဟုတ်လေအိတ်ချိန်နဲ့လို့လူကပင်ပန်းတယ်လို့ဖြစ်နေမယ်ဆိုရင်တော့မျက်ကွင်းပုံညိုလာတယ်လို့တော့ထင်ရတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးနော်ဒီတခြားအကြောင်းရင်းတွေရောရှိသေးလား
အကြောင်းအကြောင်းရင်းတွေလည်းနည်းနည်းပြောလို့တော့ရတယ်ဥပမာနေရောင်အောက်ကိုပေါ့နော်အမြဲထွက်တဲ့လူတွေကနေလောင်လို့မျက်ကွင်းညိုတတ်တယ်နောက်တစ်ခါကိုယ်ဝန်ဆောင်တဲ့အခါမှာကိုယ်ဝန်ညင်လာတဲ့အချိန်ပေါ့နော်အဲ့လိုအချိန်မျိုးနောက်တစ်ခါမိရက်ပေါ်နေတဲ့အချိန်တွေမှာအရေပြားပို့ပြီးတော့ပျော့နေတယ်အဲ့လိုအချိန်မှာဟော်မုန်းပြောင်းလဲမှုဖြစ်တော့အရေပြားပို့ပြီးပျော့နေတယ်လို့မျက်ကွင်းပုံညိုလာတတ်တယ်နောက်တစ်ခါသွေးကြောကျေစီတဲ့ဆေးတွေကလေမျက်ခွန်အောက်ကသွေးကြောကိုပူကျေလာစီတဲ့အတွက်ကြောင့်မလို့ဆေးတွေကြောင့်လည်းမျက်ကွင်းပူညိုလာနိုင်တယ
်ဟုတ်ကဲ့ဆရာအခုလိုဒီမျက်ကွင်းညိုတာဖြစ်လာပြီဆိုတော့ဆရာရယ်ဘလို့မျိုးကုသလို့ရမလဲဆရာ
ရှေ့မှာပြောခဲ့သလိုပဲမျက်ကွင်းညိုတာအဓိကအကြောင်းနဲ့မျိုးရိုးကြောင့်တစ်ခုမျက်ခွန်အောက်မှာရေဆူတာကြောင့်တစ်ခုအသက်ရွယ်အိုမင်းလာတာကြောင့်တစ်ခုဖြစ်လို့ဖြစ်တာရှိတဲ့အတွက်ကြောင့်မို့ဒီအကြောင်းရင်းနေရာတော့လုံးဝပျောက်ပင်းအောင်ကုသဖို့မလွယ်ဘူးအဲဒါပေမဲ့ကုသမယ်ဆိုရင်တော့ဒီသီသီအက်ဆစ်ပါတဲ့ခရင်လေးပေါ့ဥမာလမ်းမြာကြီးလို့ရှောက်ကြီးလို့မှာပါတဲ့အဖာဟိုက်ဒရိုဆီအက်ဆစ်လို့ခေါ်တယ်အဲအဲ့ဒီလိုမျိုးအက်ဆစ်တွေပါတဲ့ခရင်လေးဒီကခရင်လေးကိုတွဲလိမ့်နိုင်တယ်နောက်တစ်ခါထပ်ပြီးလိမ့်နိုင်တယ်ဆိုဗိုက်တာမင်စီပါတဲ့ခရင်လေးစီပန်နေလဲရောလိမ့်လို့ရတယ်အဲ့ဒီဟာတွေကတော့တော်တော်လေးကိုအကျိုးပြုပါတယ်နောက်တစ်ခါအခုခေတ်ပေါ်မှာစတန်ဆာလို့ခေါ်တဲ့စီပန်တွေရှိတယ်ဗျာအဲ့ကောင်တွေကအသားအရည်ပိုပြီးနူးညံ့နေတယ်အစ်တပေါ်တော့အားပေးတယ်အဲ့ကောင်တွေလည်းတွဲလင်းလို့ရတယ်နောက်တစ်ခါအိမ်တွင်းကုသမှုအနေနဲ့တော့သကွားစည်းတွေကိုအကွင်းလိုက်မျက်ကုံမှာကပ်ပြီးအိပ်ရင်သကွားစည်းမှာပါတဲ့ဓာတ်ကမြကွင်းညိုတာကိုတက်တာစီတယ်လို့တော့ဆိုတယ်တချို့ကြတော့လည်းလက်ဖက်အချိုချောင်းအိပ်လေးတွေရှိတယ်ကျိုးလေးနဲ့အိပ်လေးတွေအဲ့အားလေးတို့ရေစိမ်ပြီးမျက်လုံးအောက်မှာကတ်ထားရင်အညိုဖြစ်စေတဲ့ဓာတ်တွေကိုလက်ဖက်ချောင်းကဆုပ်ယူသွားတဲ့အတွက်ကြောင့်မို့လို့နည်းနည်းတက်တာစီနိုင်တယ်ပေါ့နော်ဒါမှလည်းမျက်မှန်တက်တဲ့သူတွေဆိုရင်အယောင်ပါတဲ့မျက်မှန်တက်ထားရင်တော့မျက်ကွင်းညိုတာကိုတစိမ့်တစီရတာဖုံးနိုင်တာပေါ့နော်အဲလောလောဆယ်ပွဲတွေပါကြီးရှိတယ်အရေးပေါ်ဆိုရင်တော့အကောင်းဆုံးပြုပြင်နိုင်တာကတော့ makeup concealer လို့ခေါ်တဲ့ cream မှန်မှန်လေးကြီး concealer မလင်းခင်မှာ moisturizer ပါတဲ့ eye cream ကောင်းကောင်းကိုမျက်ကွင်းတဝိုက်လက်သေးကြော်လေးနဲ့အသားအရာတို့တို့ပြီးတော့မှအဲ့ဒီပေါ်မှာ concealer brush ကိုသုံးပြီးတော့ concealer ကိုကိုလိုချင်တဲ့နေရာလေးကိုဆွဲပြီးတော့လေးပေါ့နော်အဲဒီရင်လက်သေးကြွေလေးနဲ့တို့ပြီးတော့ညှိပေါ့နော်။ဘာလို့လဲဆိုမျက်ကွန်အောက်က area ကျင်းနေဆိုတော့လက်ညှိုးလို့ပါလို့ဆိုရင်ကျန်းနေပြအားလည်းပါတယ်။အဲ့တော့လက်သေးကြွေလောက်ဆိုရင်သေးပြီးတော့အားသိမ့်မှာပါတော့ညှိလို့ပိုကောင်းတယ်။ပြီးတော့မှ foundation ကိုတို့ပြီးတော့လေး။အဲပြီးတော့မှ foundation ညဲအောင်လို့အပေါ်က makeup powder အဲ့ဒါလေးတွေစားလို့အဲ့ဒါလေးတွေလိမ့်လို့ရတယ်။နောက်တစ်ခြားဟိုစက်တီပါတွေနဲ့ကုသမှုအနေနဲ့ carboxy therapy လို့ခေါ်တယ်။သူကအဲ့မျက်ကွန်အောက်ကိုဒီအက်ကလေးနဲ့ကိုကာဗွန်ဒိုင်အောက်ဆိုက်ထိုးသွင်းတာပေါ့အဲ့တော့မျက်ကွန်အဲ့နေရာပေါင်းပြီးတော့ကာဗွန်ဒိုင်အောက်ဆိုက်နဲ့အောက်ဆီဂျင်အဲ့နေရာမှာလဲလေပြီးတော့မျက်ကွန်ညိုတာကိုတက်တာစီရလို့ဆိုတော့လုံးဝကြီးရှင်းရှင်းပျောက်သွားအောင်တော့အချက်သေးပါတယ
်ဟုတ်ကဲ့ဆရာကြီးမဖြစ်အောင်ကာဗွန်နည်းနည်းနေထားပါ
အဲ့ဒါလဲသူကမျိုးရိုးနဲ့ဆိုင်တဲ့ကိုယ့်ရဲ့ဗီဇအခန့်နဲ့ဆိုင်တဲ့အခါကျတော့မဖြစ်အောင်လို့ကတော့အခုအချိန်ထိလုံးလို့မရဘူးပြ
ဟုတ်ကဲ့ကျေးဇူးများရှင်ပါတယ
်ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ဂျမအေးစီစဉ်ပြီးမှာတော့ဥအောင်ခင်ရဲ့မြမအေးသုံးသက်ချက်ကိုနားဆင်ရပါမယ်။ရန်ကုန်မြို့တော်မှာရင်ကျော်ပိတ်ဆို့ရာတွေများလာတဲ့အတွက်မြို့သူမြို့သားတွေနေရထိုင်ရကြက်တဲလာပါတယ်။ဒါကြောင့်ရင်ကျော်ပိတ်ဆို့ရာကိုကြီးပဲအာရုံမပြုဘဲတွားရလာရချောင်ချီအောင်ဘယ်လိုလုပ်သင့်တယ်လဲဆိုတာကိုစဉ်းစားဖို့လိုတဲ့အကြောင်းဥအောင်ခင်ကသုံးသက်ရေးသားပြီးကိုညင်ဝင်းအောင်နဲ့အတူတင်ပြပေးထားပါရဲ့ရှင်။
လူရင်၅သန်းကျော်ရှိတဲ့ရန်ကုန်မြို့ဟာတိုင်းပြည်ရဲ့အကြီးဆုံးစိတ်ကားမြို့တော်ဖြစ်ပြီးအများဆုံးကုန်ထုတ်လုပ်တဲ့နေရာလည်းဖြစ်ပါတယ်။ဒါပေမဲ့ပေါ်ရလာရကြက်တဲလာတဲ့အတွက်မြို့တော်ရဲ့စီးပွားရေးနဲ့မြို့သူမြို့သားတွေရဲ့လူနေမှုအဆင့်အတန်းဟာကျဆင်းတော့မယ့်အလားအလာများနေပါသေးတယ်။တိုင်းပြည်တိုးတက်ဖွံ့ဖြိုးမှုမှာရန်ကုန်ဟာအဓိကနေရာကပါဝင်နိုင်ပေမဲ့တွာလာရခက်ခဲတာကြောင့်ပြဿနာဖြစ်နေတယ်လို့Bristol, Oxford နဲ့ London တက္ကသိုလ်ပညာရှင်၃ဦးရေးသားပြုစုတဲ့ Mobility Crisis တွာလာရေးပြဿနာဆိုတဲ့စာတမ်းပါပေါ်ပြထားပါတယ်။ရန်ကုန်ရဲ့တိုးတက်ဖွံ့ဖြိုးမှုဟာတည်ယူပို့ဆောင်ရေးစနစ်အပေါ်မှာအများကြီးမူတည်နေပါတယ်။ဒါပေမဲ့ရင်ကျော်ကြက်တဲမှုဖြည့်ရှင်းဖို့လောလောဆယ်ကြိုးပမ်းနေတာတွေဟာရေရှည်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။ပြီးကြလွတ်လပ်တဲ့တာဝန်သိတဲ့ပို့ဆောင်ရေးအာဏာပိုင်အဖွဲ့အစည်း တောင်ပြီးကင်တွေးရမယ်ကိစ္စဖြစ်ပါတယ်ရန်ကုန်လူထုဟာကားစီးသူတွေဖြစ်လို့ရင်ကြောကြက်တဲလာရင်ဘဝလာမှုလည်းကြက်တဲလာပါတယ်တိုင်းပြည်ရဲ့နှစ်စဉ်လူဦးရေတိုးတက်မှုဟာနှစ်ရာခိုင်နှုန်းဖြစ်ပေမဲ့ရန်ကုန်တိုင်းမှာတော့14ရာခိုင်နှုန်းတိုးပွားလာတယ်လို့ဆိုပါတယ
်ရန်ကုန်မြို့တော်ဟာလူနေထူထပ်လာသလိုလူနေရပ်ကွက်တွေလည်းများပြားလာတဲ့အတွက်တနေရာနဲ့တနေရာဆက်သွယ်ဖို့တည်ယူပို့ဆောင်ရေးလိုအပ်လာပါတယ်ဒီအချိန်မှာမော်တော်ကားတွေများလာပြီးကိုပိုင်ကားသုံးသူဥယျာဉ်လည်းတိုးပွားလာပါတယ်ဦးသိန်းစိန်အစိုးရလက်ထက်ကကားသွင်းဝင်ပြုတဲ့အခါရန်ကုန်မှာကားစီးရေတဆခွဲလောက်များလာပါတယ်လူစီးကား90ရာခိုင်နှုန်းထရက်ကား900ရာခိုင်နှုန်းတိုးပွားလာပါတယ်အရက်သားကိုမော်တော်ဆိုင်ကယ်သုံးဝင်ပိတ်ပင်ထားပေမဲ့မော်တော်ဆိုင်ကယ်အစီးရေဟာလည်းနှစ်ဆတိုးလာပါတယ်ကားသုံးသူဆိုင်ကယ်သုံးသူများပြားလာခြင်းမှာဘတ်စကားအစီးသူတွေနှဲပါသွားပါတယ်ဘတ်စကားနဲ့တက္ဆီစီးကမဲ့မောင်းနှင်တာကြောင့်လည်းရင်ကျော်ပိတ်ဆို့မှုတွေဖြစ်ပွားနေရပါတယ
်ရန်ကုန်မြို့နယ်ရပ်ကွက်မှာကားရပ်စရာနေရာမရှိတာနဲ့ကျောင်းအဖို့အကျိုးလုပ်တဲ့ကား2500လောက်ရှိနေတာဟာလည်းရင်ကျော်ကိုကြက်တဲစီတယ်လို့ဆိုပါတယ်မြို့နယ်မှာမော်တော်ဆိုင်ကယ်စီးကွင်ပိတ်ပင်ထားလို့တော်ပါသေးတယ်ဆိုင်ကားနဲ့ဆက်ဘင်းကိုလည်းမြို့လေစီးပွားရေးရပ်ကွက်မှာပိတ်ပင်ထားပါတယ်ကားတွေများလာလို့ရင်ကျော်ကြက်တဲလာတာဟာမဖြေရှင်းနိုင်တဲ့ပြဿနာလို့ဖြစ်နေပါတယ်ဂုံးကြော်တရားခုနှစ်ခုစောက်ထားပြီးမှရင်ကျော်ကြက်တဲမှုရှိနေသေးဖြစ်ပါတယ်ဒါကြောင့်မြို့ပတ်ရထားစီးပြီးကြက်တဲမှုကိုရှောင်ကြပါတယ်တည်ယူပို့ဆောင်ရေးအာဏာပိုင်အဖွဲ့မရှိတဲ့အတွက်ရင်ကျော်ကြက်တဲမှုကိုရန်ကုန်စီးပင်ကရောရန်ကုန်တိုင်းကရောစ조사ပြီးဖြေရှင်းနေပုံရပါတယ်ဒါပေမဲ့အုပ်ချုပ်ရေးပြဿနာကိုအရင်ဆုံးဖြေရှင်းဖို့လိုပါတယ
်။ကားမစီးပဲခြေကျင်လျှောက်စပိန်နာမမဟုတ်မော်တော်ဆိုင်ကယ်စီးလဲအလုပ်ဖြစ်ပေမဲ့ဒီကိစ္စကိုဆွေးနွေးတာမျိုးမရှိတော့ဖြစ်နေပါတယ်။2012စစ်တမ်းရရန်ကုန်မြို့တွင်းခရီးမှာ40ရာခိုင်နှုန်းဟာခြေကျင်ခရီးဖြစ်နေတာတွေ့ရပါတယ်။ဒါကြောင့်စပိန်စီးပြီးချက်တဲမှုဖြေရှင်းတာလဲမဆိုးဘူးလို့ဆိုပါတယ်။မော်တော်ဆိုင်ကယ်စီးကွင်းပြုရင်လည်းရင်ကျော်ကြက်တဲမှုကိုကူညီဖြည့်ဆင်းရရောက်တယ်လို့အကြံပေးထားပါတယ်။မြို့လယ်စီးပွားရေးရပ်ကွက်မှာမော်တော်ကားသုံးသူနှဲပါသွားအောင်ဝင်လာတဲ့ကားကိုအခွန်ပေးဆောင်ခိုင်းတဲ့နှီးကိုလည်းသုံးနိုင်ပါတယ်။ဒီနှီးကိုစင်ကာပူနဲ့လန်ဒန်မှာအောင်မြင်စွာသုံးနေပါတယ်။လန်ဒန်မြို့လယ်မှာရင်ကျော်ပိတ်ဆို့မှုနဲ့လေထုညဉ့်ညမ်းမှုနှဲပါအောင်2003ခုနှစ်ကစပြီးရင်ကျက်တဲကွန်ကောက်ခံလာခဲ့ပါတယ်။
ရန်ကုန်ကကြားလေကြီးလေဖြစ်တဲ့စီးပွားရေးပြုတော်ဖြစ်တာမို့ပြည်ကြားလွတ်လပ်တဲ့ဒေယူပို့ဆောင်ရေးအာဏာပိုင်အဖွဲ့ရှိဖို့လိုအပ်ပါတယ်။ဒလူဌာနမျိုးကသာမြို့ပြင်ကအလုတ္တမမြို့တဲ့နေ့စဉ်အလုတ်လုပ်နိုင်အောင်စီစဉ်ပေးနိုင်ပါလိမ့်မယ်။ရန်ကုန်စီးပင်မစွမ်းဆောင်နိုင်တဲ့ကိစ္စဖြစ်ပါတယ်။မဟာရန်ကုန်မှာရင်ကျော်ကြက်တဲမှုအနည်းနဲ့အများရှိနေပါလိမ့်မယ်။ပျောက်ွယ်သွားအောင်လုပ်လို့မရပါဘူး။ဒါကြောင့်တွာလာမှုချောင်ကြီးအောင်ဦးတည်ပြီးဆောင်ရွက်ရင်ရင်ကျော်ကြက်တဲမှုကလည်းချောင်းလေသွားနိုင်တယ်လို့ဆိုပါတယ်။ရန်ကုန်မြို့နယ်မှာစေဘင်းစီးနေအောင်လမ်းလျှောက်နေအောင်ဖန်တီးပေးတာဟာလည်းတွာလာမှုကိုတက်တာချောင်းကြည့်စီပါတယ်။ရန်ကုန်မြို့တော်မှာရင်းနှီးမြှုပ်နှံမှုအုပ်ချုပ်ရေးအားကောင်းမှုနဲ့နိုင်ငံရေးစွမ်းဆောင်နိုင်မှုတွေလိုအပ်နေပါတယ်။ထိရောက်တဲ့တာဝန်ယူတဲ့မြို့တော်အုပ်ချုပ်ရေးအာဏာပိုင်အဖွဲ့အစည်းမျိုးရှိမှသာရန်ကုန်ဟာအရှိတောင်အရှမြို့တော်အနေနဲ့ထေထေဝါဝါရပ်တည်နိုင်မှာဖြစ်တယ်လို့Bristol, Oxford နဲ့ London တက္ကသိုလ်ပညာရှင်သုံးဦးရေးသားပြုစုတဲ့ Yangon's Mobility Crisis သာရမှာဖော်ပြထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကို Internet ကနေပြီးဝေဖန်ချက်ပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာမှတ် 855 ကိုရေးသားဆက်သွယ်နိုင်ပါတယ်ရှင်။
အရိတ်အံပြားစုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလားပါတဲ့ရှုခင်းပုံတွေကိုကျမတို့ VOA ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOA ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လို့ကြည့်တယ်ဆိုရင် VOA မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးလ်ပေးပို့မယ်ဆိုရင် bamis@voanews.com ကို
2019 ပြည်ကရင်တောင်းခံပါတယ်ဆိုတာအကျိုးကြောင့်ရေးပို့လိုက်ပါကိုယ့်နာမည်နဲ့နေရက်ဆက်ချက်ရေးထည့်ဖို့မမေ့ပါနဲ့နော်ဗီဒီယိုပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်ဗီဒီယိုရဲ့ကြာတာပြီးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။အင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တက်မတော်အနေနဲ့တနိုင်ငံလုံးအပြစ်ခတ်ရေးဆေးရေးပြင်ညာပြီးငြိမ်းချမ်းရေးလိုလားတဲ့ဆန္ဒမျိုးကိုထုတ်ဖော်ဖို့ KNU ကသဘောထားထုတ်ပြန်တိုက်တွန်းထားပါတယ်။တခိုင်တက်မတော် AA နဲ့မြန်မာအစိုးရတပ်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးတိမ်းရှောင်လာတဲ့ကျောက်တော်မျိုးနယ်ကစစ်ဆောင်ဒုက္ခသည်တွေနေရက်မပြန်ရေးသေးဘူးဆိုတာနဲ့စစ်မှုမြင်ရာတွေကိုမူလပိုင်ရှင်တွေစီပြန်ပေးဖို့နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့မုံပြင်းနယ်ခီးစင်မှာအဓိကပြောဆိုသွားတဲ့အကြောင်းတွေကိုကြားစားရမှာပါရှင
်။ဒီမှာမိကလျာမုံပါရှင်။သတင်းတွေကိုနိုင်ကွန်အိတ်နဲ့အတူတင်ဆက်ပေးသွားမှာပါ။သမတော်အနေနဲ့တိုင်းငံလုံးပြစ်ခတ်ရေးစီရီတွေကိုကြီးညာပြီးငြိမ်းချမ်းရေးလိုလားတဲ့ဆန္ဒမော်ကိုထုတ်ဖော်ဖို့ KNU ကသဘောထားထုတ်ပြန်ချက်ထုတ်ပြီးတိုက်တွန်းလိုက်ပါတယ်။အပြစ်ခတ်ရေးစီရီနဲ့ငြိမ်းချမ်းရေးအတွက်သမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေစစ်တမ်းကြီး၅ခုမှာစစ်စင်ရေးရပ်ဆိုင်ထားမယ်လို့ယခုလ22ရက်နေ့ကကြီးညာပြီးနောက်တစ်ရက်မှပဲ KNU ဘက်ကအခုလိုသဘောထားထုတ်ပြန်လိုက်တာဖြစ်ပါတယ်။အဲ့ဒီထုတ်ပြန်ခြင်းဟာအပြုသဘောဆောင်ပေမဲ့သမ္မတအနေနဲ့ဆန္ဒအမှန်ပြသဖို့တနိုင်ငံလုံးအပြစ်ခတ်ရက်စဲပြီးနိုင်ငံရေးဆွေးနွေးပွဲကိုလက်သေးကျကျလှုပ်ဆောင်ဖို့လိုအပ်တယ်လို့ KNU တင်းရေးမှုချုပ်ဗဒိုစောတာတူမှုကပြောပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့များအားလုံးနဲ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးကိုတဖွဲ့ချင်းလိုက်ဆွေးနွေးညှိနှိုင်းနိုင်ရန်အတွက်စစ်စင်ရေးနေမြေလိုက်စစ်ရေးဆိုင်ရာလှုပ်ရှားမှုများအားလုံးကိုဒီဇင်ဘာလ27ရက်ကနေ2019ခုနှစ်ဧပြီလ30ရက်နေ့အထိရပ်ဆိုင်ပေးထားမှဖြစ်တယ်လို့တမတော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ရခိုင်ပြည်နယ်မှာရခိုင်တမတော် AA နဲ့မြန်မာစိုးရတပ်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခတွေဖြစ်ခိုးလုံနေကြတဲ့ဒုက္ခတွေတို့အာဏာပိုင်တစ်ဘက်ကနေရပြန်ခိုင်းပေမဲ့လည်းဒုက္ခတွေနေရမပြန်ရဲပဲဖြစ်နေပါတယ်။ဒီလ24ရက်နေ့ကကြောက်တော်မြို့နယ်ကန်ဆောင်နဲ့တောင်မင်းကလားရွာမှာခိုးလုံနေကြတဲ့ဒုက္ခတွေကိုသမယ939ကအရာရှိတို့ရောက်ရှိလာပြီးရေချောင်းပြားမှာစည်ရီလှုပ်ရှားမှုမရှိတော့တဲ့အတွက်ဒုက္ခသည်တွေနေရပြန်နိုင်ပြီဖြစ်ကြောင်းပြန်မဲ့ဆိုရင်ဆက်လေတွေစီစဉ်ပေးဖို့ပြောဆိုခဲ့တာပါဒုက္ခသည်တွေဘက်ကတော့သူတို့အနေနဲ့သောတောင်ကူမိခူလှုပ်ရှားတဲ့သူတွေဖြစ်တဲ့အတွက်ပုံမှန်ချင်းတွေကိုမရောက်သေးတဲ့ပြင်စံတယ်ယူဖိတ်ကိုစစ်တပ်ကနေတားဆီးထားတဲ့အတွက်နေရပြန်ဖို့ကြောက်ရွံ့နေကြတယ်လို့ကန်ဆောင်ကြီးရွာသားသူကပြောပါတယ်ဒီလဆိုပိုင်းရခိုင်တပ်မတော် AA နဲ့အစိုးရတပ်တို့တိုက်ပွဲတွေရက်ဆက်ဖြစ်ပွားခဲ့တဲ့အတွက်ပုံကြုံကြောက်ကုန်နဲ့ဗုဒ္ဓတော်မြို့နယ်တွေမှာစစ်ဘေးဒုက္ခတွေ2000ကျော်ခုလုံနေကြရပါတယ်
။စမ်းပြည်မြောက်ပိုင်းတီဘောမြို့နယ်နာမခေါ်အုပ်စုတွန်ချန်းရွာနဲ့ခိုင်ဝေးရွာမှာမြောက်ပိုင်းမှာမိတ်တပ်ဖွဲ့ဝင် SSPP SSA နဲ့ RCSS SSA တပ်ဖွဲ့တို့ကြားပြစ်ခတ်တိုက်ခတ်မှုဖြစ်ပွားခဲ့တာကြောင့်ဒေသခံလူထု300ကျော်နေရပ်ကနေဆုတ်ခွာနေကြရပါတယ်။တိုက်ပွဲဟာဒီဇင်ဘာလ24ရက်နေ့မနေ့ပိုင်းကစတင်ဖြစ်ပွားခဲ့တာကြောင့်ရွာသားတစ်ဝက်ကနာမခေါ်ဖုန်ကြီးကျောင်းမှစစ်ဘေးရှောင်နေပြီးကျန်တစ်ဝက်ကတော့နောင်ခေါ်ဖုန်ကြီးကျောင်းမှခိုလှုံနေကြရပါတယ်။တိုက်ပွဲကလက်နက်ကြီးတလုံးတွန်ချမ်းရွာထဲကျတာကြောင့်နေအိမ်တလုံးမီးလောင်ပျက်စီးသွားပြီးဖုန်ကြီးကျောင်းသဆောင်လည်းပျက်စီးခဲ့ကြောင်းလူသူထိခိုက်ဒဏ်ရာရမှုတော့မရှိကြောင်းစစ်ဘေးရှောင်တွေကပြောပါတယ်။ဒီဇင်ဘာလ27ရက်နေ့ကအစိုးရတမတော်ကာကွယ်ရေးဦးစီးချုပ်ယုံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အပြန်အလှန်တိုက်ခိုက်ခြင်းဒေသခံတိုင်းရင်းသားတွေပေါ်အနိုင်ကျင့်ခြင်းမပြုလုပ်ဖို့တာဝန်ယူထိန်းသိမ်းရမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ဒါ့ပေမဲ့ရှမ်းပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းတိုက်ခိုက်မှုကတော့မရက်စဲနိုင်သေးပါဘူး
။ရှမ်းပြည်နယ်မြောက်ပိုင်းမူဇယ်ဘက်ကိုမောင်းနှင်လာတဲ့ရှစ်တန်းပြန်သတ်မတော်ရင်သားတွေကိုကုခံမြို့နယ်နမ်ဖက်ကရွာကြားပန်ကြော့တောင်ဆက်မှာခြုံငူတိုက်ခိုက်ခံရပြီးသမရဘက်ကနှစ်ဦးထိခိုက်ကြဆိုးမှုရှိခဲ့တယ်လို့နန်းဖက်ကမြစ်သာရှင်လူမှုကူညီရေးတင်နိုင်ကဦးကျော်ဝင်းကပြောပါတယ်။ဒီလ20ရက်နေ့ကအမည်မသိစီစစ်စဲတိုင်းဒါလက်နက်ကဖွဲ့တစ်ဖွဲ့ကနေခြုံကိုတိုက်ခိုက်ခဲ့တာပါ။လက်ရှိအဲ့ဒီဒေသမှာမြောက်ပိုင်းမှာမိတ်လက်နက်ကဖွဲ့တွေကနေအခြေပြုလှုပ်ရှားနေကြတာဖြစ်ပြီးသမရနဲ့မကြာခဏဆိုလို့စစ်ရေးရထိတွေ့မှုဖြစ်ပွားနေတယ်လို့ဦးကျော်ဝင်းကပြောပါတယ်။
ကိုကံမြို့နယ်အတွင်းမှာအစိုးရတပ်နဲ့NCAP ရဲ့လက်မှတ်မရေးသူရသေးတဲ့တိုင်းပလောင်တပ်ဖွဲ့အတီအန်အယ်လီကချင်လိုလိုင်းဖွဲ့ကိုင်အူမြောက်ပိုင်းရှမ်းပြည်တပ်မတော်SSPB SSC ကိုကံတပ်ဖွဲ့ MND အီတို့အခြေပြုလှုပ်ရှားနေပါတယ်ပဲခူးတိုင်းဒေသကြီးပဲခူးမြို့မှာခွန်ဆက်နှစ်ကြိမ်မြောက်မုံမျိုးသားနေဘူးအမြင့်စွာကျင်းပနိုင်ရေးအတွက်တိုင်းဒေသကြီးဆိုရဖွဲ့နဲ့ကျင်းပရေးကော်မတီဝင်တ Dani Bohu Kanahu, Pagumi Wama, Chimpa Dama Pitetre, Long John Yene, Jama Ye Paima, Pagodan Tidaji, Suya Puema, Tawan Yuma Pitetti, Jang retain the Yatonsanga, Taupa Dama Pibare. Listen, the Buddha Labi Jotti and Nima Jayao De, Momu Dani Kanaru, Monu Mudo, Mimido Yoshiya di Dama, Jimba Li Shitadu, Momu Dani Bohu Kanahule, Listen, the Munezi, Lele Jimba Kebi, Bigger and Nika, Kayin Pine Paam Mune, Sadabin Jiyama, Siga, Taimaisa, Jimba Kevare.
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဒီဇင်ဘာလ14ရက်နေ့မွန်ပြည်နယ်ခီးစဉ်မှာဆွလွန်မြေရာတွေကိုမူလပိုင်ရှင်တွေစီကိုပြန်ပေးဖို့အဓိကထားပြောဆိုသွားတာပါအစိုးရကလည်းဆွလွန်မြေတွေဟာတကယ်မူလပိုင်ရှင်လက်ထက်ရောက်ရှိမှုနည်းနေတယ်လို့လေယာဉ်ရင်နဲ့ပတ်သက်ပြီးတိုင်ကြားမှုတွေရှိနေစေအခြေအနေကိုတော့မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
ဆွလွန်မြေရာတွေကိုမူလပိုင်ရှင်တွေစီပြန်ပေးဖို့မွန်ပြည်နယ်ကိုရောက်ရှိလာတဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်ကမွန်ပြည်နယ်အစိုးရဖွဲ့နဲ့အစိုးရဌာနဆိုင်ရာဝန်ထမ်းများတိုက်ဆုံပွဲမှာပြောကြားခဲ့တာပါသမ္မတရဲ့ဒီကိစ္စမှာ လေမြေတိန်ကိစ္စတွေမြေယာပိုင်ဆိုင်မှုပုံစံခွနဲ့ထုတ်ပေးတဲ့ကိစ္စတွေကိုမကျေနပ်တာနဲ့တရားရုံးဆုံးဖြတ်ချက်တွေကိုလက်မခံနိုင်တာတွေအဆရှိတဲ့တိုင်းစားခုနှစ်ဆယ်ခုနှစ်ဆောင်လက်ခံရရှိခဲ့တယ်လို့လည်းမွန်ပြည်နယ်ထွေအုပ်ယုံကတည်ရပါတယ်။သမ္မတကတင်းစီခဲ့ပြီးသမ္မတဦးတိန်စိန်လက်ထက်ကအစိုးရပြန်လဲဆွလွတ်ပေးတဲ့လေမြေတွေပြန်မရသေးတဲ့တထောင်မြို့နယ်တမန်ကြီးရွာမှာလေသမား
ပါပါတယ်ပြည်နယ်နှစ်ခုပါမှာတိုင်းစားရာကျော်ရှိအဲ့တိုင်းစားရာကျော်ရဲ့90%ကနှုန်းကျော်ကမြေသိမ်းရတဲ့ကိစ္စဖြစ်တယ်မြေသိမ်းရတဲ့ကိစ္စတောင်မှတမတော်တိုင်းနဲ့မြေသိမ်းရတဲ့ကအများကြီးပါတယ်ဆိုတော့ကျွန်တော်တမတော်ဒီတွန်းအားပေးတယ်မြေသိမ်းရတဲ့ကိစ္စတွေကိုအဓိကအစီတမတော်တိုင်းနဲ့မြေသိမ်းရတဲ့ကိစ္စကိုတက်ကပေါင်းဝင်ဖြည့်ရှင်းပြီးတော့ပူးပေါင်းဆောင်ရွက်နေတာတိတ်မတ
ပြည်နယ်မှာ2020ခုနှစ်ထိလူခွေရေးချိုးဖောက်မှု36ခုနဲ့ရခိုင်နှုန်းရှိတဲ့ထဲမှာလေယာဉ်မီတင်းစီတာကွန်မြူနတီကြောင့်ဝိုင်းဖောက်လို့တာရေလောက်ငန်းကွင်းတွေကလူခွေရေးချိုးဖောက်မှုတွေနဲ့တန့်ငယ်မတိုင်းနေပုံမတိုးပွားလာတာလို့ထောက်ပြန်ထားပါတယ်ရှင်
စပီယောရခိုင်ပြည်နယ်မြေပုံမျိုးနယ်အင်းတောင်ကျေးရွာမှာရခိုင်ဒီမိုကရေစီအဖွဲ့ချုပ်ALDPartyဘဟုကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဦးခင်တမ်းမောင်ဟာမိမိရဲ့နေအိမ်မှာတယောက်တည်းရှိနေစဉ်ဒီဇင်ဘာလ26ရက်နေ့ညက7:00တမားရဲ့အနီးကလှုပ်ကြံမှုကြောင့်တေဆုံးခဲ့ရပါတယ်။ဒီလှုပ်ကြံမှုအဓိကတရားခံကိုမသိသေးပေမဲ့အမှုမှန်ပေါ်ပေါက်ရေးအတွက်ဆက်လက်လှုပ်ဆောင်သွားမယ်လို့ရခို
ချင်ခံရတဲ့အကြောင်းကိုကြေးရွာသားတို့ဖြစ်သူဦးအောင်မသိကအခုလိုပြောပါတယ်
အော်ဒါတော့စဉ်းစားပါတယ်ဒီဘာလို့ခံရတာပါကျွန်တော်တို့ကတော့ဒီမှာတပါတော့ဒီကွန်တိန်းမှာလေအဲ့ဒီမှာအိမ်မှာပဲ
Lo
fa kai phale che rakhai democracy phwe shao ALD party gao sao do u le phit tu u lam ran ga u khain thae mo lou chan khan ya da na pa thae lo tu o myan ko khu lo pyo ba de
lou chan khan ya de chaung ni lo chano lo ma ti u ya a mae chi lo do chi le patana chi de chano lo ma cha u ma ti u chano lo na ngai yai lou da da tu lo se su me lou da da cha wi 2012 khu ne kre ga tu a na ngai yai tama ke ne chano lo rakhai democracy du ya chin chan na lu da da mae chi ta tu a
ဒီမှာလည်းဘိုးကွန်ပြည်ဝင်တယောက်ဖြစ်တယ်မိမသူကဒီကုကရယူခံတယ်ပြီးရင်ကျွန်တော်တို့ ALD
ရောက်ချိုက်ပြခဲ့တဲ့တော့ဒေသအတွင်းမှာလူသိများသူတူလို့လည်းသိရပါတယ်အခုလိုဘ ਹੁ ကော်မတီဝန်တူလှုပ်ကြံခံရတာနဲ့ပတ်သက်ပြီးပါတီဘက်ကအမှုမဲ့ပေါ်အောင်လှုပ်ဆောင်သွားမယ်လို့လည်းဦးလှမြင့်ကအခုလိုစပြောပါတယ်မတရားပေါ်နိုင်အောင်အတွက်ကျွန်တော်တို့ပါတီဘက်ကအရှုံးစားမယ်ပေါ့ဗျာဘာဖြစ်လို့ကျွန်တော်တို့ရဲ့ဘ ਹੁ ကော်မတီဝန်တယောက်တတ်ခံတယ်ဆိုတာဒါကျွန်တော်တို့ပါတီကလုံးန
အခုလိုလောက်ရမြို့ဟာဒေသတွန်းမှာတရားဥပဒေစွန့်မှုနဲ့လုံခြုံမှုမရှိတဲ့အကြောင်းကိုပြသနေပြီးမြေပြီးပုဂ္ဂိုလ်အဖွဲ့စည်းကလုပ်တည်ဖြစ်တဲ့ဒီလောက်ရဟာအကျန်းဖာလောက်ရဖြစ်တယ်လို့လဲ ALD ပါတီကကြေညာချက်ထုတ်ပြီးရှုတ်ချထားပါတယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
တမတော်နေနဲ့တိုင်းငံလုံးပြစ်ခတ်ရစေရေးကိုကြီးညာပြီးငြိမ်းချမ်းရေးလိုလာတဲ့ဆန္ဒမှုန်ကိုထောက်ဖော်ဖို့ခင်အယူကသဘောထားထုတ်ပြန်တိုက်တွန်းထားပါတယ်။ရခိုင်တမတော်အေအေနဲ့မြန်မာဆွေရတ်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးတိမ်းရှောင်လာတဲ့ကြောက်တော်မျိုးနယ်ကဆစ်ရှောင်ဒုက္ခတွေကိုအာဏာပိုင်တွေဘက်ကနေရပြန်ခိုင်းနေပေမဲ့မပြန်ရသေးတဲ့အခြေအနေမှာရှိနေပါတ င်ဆက်သွားမယ်တရင်တင်လာပဲဖြစ်ပါတယ်။နောက်တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမ်ဇာ
။နေဆက်ဒေတာတိုင်းသတင်းတောက်တွေစုစည်းတင်ဆက်ထားတဲ့တိုင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါ။ဒီကနေ့အတွက်အစီအစဉ်ဒီအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်။ရင်းနိုင်ငံမှာတာဝန်ချနေတဲ့အမေရိကန်စစ်သည်တွေကိုကြိုတင်ကြီးညာမထားပဲရုတ်တရက်တွားရောက်တွေ့ဆုံခဲ့ပြီးတဲ့နောက်သမ္မတဒေါ်နယ်ထရန့်ဒီနေ့ပဲအင်ပီရိုကိုပြန်လည်ရောက်ရှိလာပါတယ်။ပြန်ရောက်လာချင်းနိုင်ပိုင်းတွင် Twitter လူမှုကွန်ရက်ကနေပြောဆိုရမှာတော့သမ္မတထရန့်ကအောင်ဝဲကန်နံအောင်ဘယ်လိုလုပ်ရမလဲဆိုတော့သိကြတဲ့တိုင်းပြည်ကိုကိုစားပြုနိုင်တဲ့ထူးချွန်သူတွေဖြစ်နေလဲအမေရိကန်စစ်သည်တွေကိုချီးကျူးစကားပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုးရလုပ်ငန်းတချို့ယာယီရက်ဆိုင်ထားတာဒီနေ့ဆိုရင်6ရက်ရှိသွားပြီးယာယီ30ရက်ကိစ္စအင်ပီရိုနဲ့ဒီမိုကရက်လက်တော်အမတ်တွေကြားပြည်လည်မှုရမယ်အလားအလာကတော့မတွေ့ရသေးပါဘူး။နိုင်ငံတောင်ပိုင်းလူချုပ်ရေးအတွက်နယ်စပ်လူချုပ်ရေးနဲ့တိုင်းတစ်ခုအလွန်မဲ့လိုအပ်နေတယ်ဆိုတော့ဒီမိုကရက်တွေသဘောပေါက်ကြပြီလားဆိုပြီးတော့လည်းသမ္မတကဒီနေ့ပဲ Twitter ကနေရေးသားပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံနောက်ဖက်ကန်ယူရန်ဒေသမှာပြည်ခဲ့တဲ့သတင်းပတ်တဲ့လူပေါင်း430ထက်မနည်းသေဆုံးတဲ့အထိဆူနာမီရေလမ်းတွေဖြစ်ခဲ့တဲ့အနက်ကရာကတ်တောမြို့ရောင်ဖောက်ခွဲမှုအနေနဲ့သတိပေးချက်ကိုအာဏာပိုင်တွေအဆင့်တိုးမြှင့်သတ်မှတ်လိုက်ပါတယ်။တံဝေဘူးတွေမီးလောင်ဖောက်ခွဲမှုကထပ်ပေါ်လာတဲ့အစအနတွေပင်လယ်ပြင်နဲ့ပောက်ခွဲချက်အောင်နေပြီးကြီးမားတဲ့မီးခိုးပြာလူတွေလေထဲမှာဆက်လက်ပြန့်လွင့်နေချိန်မှာပဲအင်ဒိုနီးရှားအရေးပေါ်စီမံခန့်ခွဲရေးတာဝန်ရှိသူတွေကအနေနဲ့ရှိတဲ့အမြင့်ဆုံးဒုတိယအဆင့်ကိုတိုးမြှင့်လိုက်တာပါ။စီးပွားရေးတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ပါဝင်ကျန်းနေမြင်းတွေမှာပါမြန်မာစစ်တပ်ကစီးလူရှာမှုတွေရပ်ဆိုင်ပေးမယ်ဆိုရင်တက်ခတ်မှုတွေကိုရပ်ဆိုင်မှာဖြစ်တဲ့အကြောင်းတိုင်းသာလက်နက်ကန်ဖွဲ့လေးဘက်ကဒီနေ့ပဲကြေညာလိုက်ပါတယ်။ပြစ်ကတ်တွေဖြစ်ပေါ်နေတဲ့နယ်မြေတချို့မှာလေးလာချင်စီးလူရှာမှုတွေရပ်ဆိုင်မှုမြန်မာစစ်တပ်ကပြည်ရဲ့သတင်းပတ်ထည်ကြေညာတာကိုတုံ့ပြန်တဲ့အနေနဲ့မြောက်ပိုင်းမာမေးဖွဲ့ဝင်တွေဖြစ်တဲ့ KIA ကျင်းလုံးမြောက်ရေးတပ်ဖွဲ့ TNLA တလောင်းတော်ဖလောင်တပ်ဖွဲ့ MNDA ကိုကန်တပ်ဖွဲ့နဲ့ AA ရခိုင်တပ်တို့ကပူးတွဲကြေညာရေးထုတ်ပြန်ပြောဆိုလိုက်ကြတာပါ။ သတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့ရပါ။ဒီညနေအစည်းအဝေးထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voice ဇောညက်ဖြစ်ပါတယ်။ကြာသာပြီးနေ့ညပိုင်း VOA မြန်မာဘာသာအစည်းအဝေးကိုလိုင်းဒိုမီတာ1925 32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုအပိနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.